Welcome to the Voice of America in Burmese.
Mingla nya cha ma thot da shin myan shin 2019 ခုနှစ် January 23ရက် VOA American တန်ရဲ့တင်ပြနေနေကြပဲအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်တင်ဆက်ပေးနေပါပြီရှင်ဒီနေ့ညပိုင်းအစီအစဉ်လေးကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်တားညူပါအမေရိကန်ပြည်တော်စုမှာဆွေးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရနာထားတဲ့ဖြစ်ဟာအခုတနည်းအနေနဲ့မှာ23ရက်ထင်ဝင်လာပြီဖြစ်တယ်လို့ဒါဆိုရင်တော့အမေရိကန်တမိုင်းမှာရက်အကြဆုံးဆွေးရလုပ်ငန်းတွေရနာထားတဲ့ဖြစ်ရဖြစ်ပါတယ်အရှေ့လယ်ပိုင်းခီးထွက်နေတဲ့အမေရိကန်နိုင်ငံချင်းဝန်ကြီးပေါမ်ပီယိုကတော့အခုကာတာနိုင်ငံကိုဆက်ရောက်နေပြီဖြစ်ပါတယ်နောက်သတင်းကတော့ဒီဆီးရီးယားလေဗနွန်နိုင်ငံတွင်းကနေပြီးတော့နေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေလုပ်ဖို့ရည်ရတဲ့ Hezbollah စစ်သွေးကြော်တွေရဲ့အကြီးဆုံးမြောက်လှန်ကူတစ်ခုကိုအစည်းကနေပြီးတော့ဖျက်ဆီးပစ်ခဲ့တယ်ဆိုတာကြေညာပါတယ်ဆားတဲ့ထိတဲအောင်သတင်းတွေကိုကုလိုင်နဲ့တူကြီးစွာပြီးသွားမှုရှိပါတယ်မစင်
ဟုတ်ကဲ့ပါရှင်တောတာရှင်နေနားဆင်ရမယ့်တနင်္ဂနွေညရဲ့သတင်းလှော်ရီထဲမှာတော့ခုနှစ်နှစ်ကြာရက်ဆိုင်ခဲ့ရတဲ့မြစ်စုံရေအားလျှက်စစ်ဆီးမံကိန်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့ထုတ်ပြန်ချက်အပေါ်ကချင်ငင်းငင်းလှုပ်ရှားသူတွေနဲ့သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေရဲ့သဘောထားကဘယ်လိုရှိပါသလဲ
။ဟုတ်ဒါကတော့ပြည်သူတွေရဲ့သဘောထားရဆုံးဖြတ်ရမှာဖြစ်တဲ့အတွက်ကျွန်တော်တို့ ARD မြစ်စုံရေနဲ့မြို့ငယ်တွေမှာဒါသူတို့ရဲ့ဌာနသဘောထားကိုကောက်ခံလာတော့ဟုတ်တယ်နော်။တို့ပြုတ်တမ်းမှာဒီပြောလို့
တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူဦးဝင်းမျိုးသူပြောသွားတာပါပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒါ့အပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးဆွေးနွေးကံဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကဏ္ဍကမ္ဘာတစ်လွှားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့တင်းငွေနေနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုသားညူဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင်။
အမေရိကန်ပြည်အောင်စုမှာဆွေးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရနာထားတဲ့ဖြစ်ဟာအခုတနည်းအနေနဲ့မှာ23ရက်ထဲဝင်လာပြီဖြစ်တယ်လို့ဒါဆိုရင်တော့အမေရိကန်တပိုင်းမှာရက်ကြာဆုံးဆွေးရလုပ်ငန်းတွေရနာထားတဲ့ဖြစ်ရပါသမ္မတဒေါ်နယ်ထရမ့်ကတော့ဒီမိုကရက်တီနဲ့သူရဲ့လွှတ်တော်ခေါင်းဆောင်တွေနဲ့ပတ်သက်ပြီးတော့သူ့ရဲ့ Twitter အကောင့်ကနေပြီးတော့စင်ကြီးကလည်းမှတ်ချက်တွေရေးပါတယ်နေဆက်ရောပြည်တွင်းမှာပါတိုင်းပြည်ရဲ့အခြေအနေကိုကူညီကယ်တင်နိုင်ဖို့ဒီမိုကရက်ခေါင်းဆောင်တွေကိုသူအိမ်ပြည်တော်ကနေစောင့်နေပါတယ်ဆိုပြီးတော့အောက်လွှတ်တော်အုပ်ထာ Nancy Pelosi နဲ့ထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer တို့ကိုမိတက်ပြီးတော့ရေးပါတယ်စနေမနက်ပိုင်းတုန်းကရေးထားတာမှာတော့ဒီတောင်ပိုင်းနယ်စပ်မှာလူသားရပ်တည်မှုဆိုင်ရာအချက်အလက်ကြီးကြီးမားမားရင်ဆိုင်နေရတယ်။ဒီမိုကရက်အမတ်တွေအနေနဲ့သူတို့အားလည်းရက်ကနေအလုပ်ကိုပြန်မလာကြဘူးဆိုရင်တော့ဒီအစိုးရလုပ်ငန်းတွေရပ်ထားတာအချိန်ကြာကြီးရင်ဆိုင်သွားနိုင်တယ်ဆိုပြီးတော့လည်းရေးပါတယ်။သူ့အနေနဲ့ကတော့အင်ပီရိုမှာလက်မှတ်ထိုးဖို့အတွက်စောင့်နေတယ်။အောက်နဲ့အထက်လွှတ်တော်ကတော့တောက်ကြနေကြတဲ့ကရပ်ထားပြီးတော့လာမယ့်တနင်္လာနေ့ပြန်စဖွင့်လိုက်မယ်လို့သမရကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။အမေရိကန်ပြည်အောင်စုနဲ့မက္ဆီကိုနယ်စပ်အကြားမှာသတိဆောက်လုပ်ရေးအတွက်ဒေါ်လာ 5.8 ဘီလီယံကိုသမရကနေပြီးတော့လွှတ်တော်ထံတောက်ခံထားတာကိုအောက်လွှတ်တော်ဘက်ကညင်းရကနေပြီးတော့ခုလိုအစိုးရလုပ်ငန်းတွေရပ်ဆိုင်နေတဲ့အထိဖြစ်ခဲ့ရတာပါသမရထရဟာသူ့ရဲ့မဲဆွယ်စိုးရိမ်ကာလအတွင်းမှာသူ့ရဲ့အစိုးရရာဇဝတ်သားတွေရန်ကကာကွယ်ဖို့အတွက်ဒီတိုင်းလိုအပ်တယ်ဆိုပြီးတော့လူတို့ကိုစီအောင်ပြောဆိုခဲ့ပါတယ်လက်ရှိအစိုးရလုပ်ငန်းတွေတစိမ့်တစ်ပိုင်းရပ်ထားတာကြောင့် Federal ဝန်ထမ်း8000လောက်ထိခိုက်နစ်နာနေပါတယ်တချို့ကလုတ်လာလို့မရသလိုပဲတချို့ကတော့အလုတ်လာပြီးမဲ့လစာမရဖြစ်နေပါတယ်လစာတွေဘယ်တော့ပြန်ရမလဲဆိုတာကလည်းမသိမချမကြီးမရဖြစ်နေတော့မှ
အမေရိကန်ပြည်တော်စုမှသမ္မတဒေါ်နယ်ထရမ့်ကပြည်တော်စုစုံစမ်းစစ်ဆေးဘူရို FBI ကြီးခဲ James Comey ကိုဖြုတ်လိုက်တဲ့အခါမှာ FBI အရာရှိတွေလန့်သွားပြီးတော့သမ္မတဟာအမေရိကန်ပြည်တော်စုကြိုးစည်းပွဲကိုပြည့်စည်အောင်များလုပ်နေသလားလို့စုံစမ်းခဲ့ကြတယ်လို့ New York Times သတင်းစာကြီးကဖော်ပြလိုက်ပါတယ်။သမ္မတထရမ့်ဟာတည်တည်ကြီးနဲ့များရုရှားအတွက်လှုပ်ပေးနေသလားဒါမှမဟုတ်လဲသူစိတ်မပါပေမဲ့လည်းရုရှားဆိုရရဲ့ချုပ်ကန်မှုကိုခံရသလားဆိုတာထောက်လိုင်းအရာရှိတွေစုံစမ်းခဲ့ကြတယ်လို့အမည်မဖော်တဲ့အရာရှိဟောင်းတွေနဲ့ဒီစုံစမ်းမှုနဲ့ပတ်သက်တဲ့သူတွေကိုအမေးမြန်းပြီးတော့တောက်ချာနေကနယူးယောက်တိုင်းသတင်းစာမှာဖော်ပြခဲ့တာဖြစ်ပါတယ်။အမေရိကန်ရွေးကောက်ပွဲကိုရုရှားကကြောင်းဝင်နောက်ဆက်ချင်းရှိမရှိဆိုတာနဲ့ဆက်ဆက်ပြီး2019ခုနှစ်ကမစ္စတာကိုမီကိုဖြုတ်ခဲ့ပြီးတဲ့နောက်သူတို့အနေနဲ့စိုးရိမ်ခဲ့ကြတယ်ဆိုပြီးတော့အရိယာရှိကနယူးယောက်တိုင်းသတင်းစာကိုပြောပါတယ်။အခုလိုမစ္စတာကိုမီကိုယာရုကနေဖြုတ်ချတာဟာသမရအနေနဲ့တရားစီရင်ကိုနောက်ဆက်ပေးရရောက်သလားဆိုပြီး FBI ကစုံစမ်းစစ်ဆေးခဲ့ကြတယ်လို့တိုင်းရေးအာဏာပိုင်တွေကအရင်ကလည်းအတည်ပြုထားတာရှိပါတယ်။ဒါပေမဲ့အများပြည်သူကိုမထုတ်ပြန်တဲ့ကိစ္စကတော့သမ္မတရဲ့လုပ်ရည်တွေကနိုင်ငံရဲ့လုံခြုံရေးကိုထိခိုက်စေလားဆိုတာကိုသိဖို့စုံစမ်းမှုတွေလုပ်နေတဲ့ကိစ္စပဲဖြစ်တယ်လို့ New York Times သတင်းစာကဆိုပါတယ်။သမ္မတထရမ့်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးလုံအောင်ကိုအသုံးကျတဲ့သတင်းစာမှာရေးထားလို့သိရတာဖြစ်ပြီးတော့ FBI ညွှန်ကြားရေးမှူးဟောင်းကွန်မီဟာအသုံးမကျလို့အလုပ်ဖြုတ်ခံရတာဖြစ်ပြီးဒါကိုသူတို့ကဘာကြောင်းပြချက်ဘာသက်တည်မှမရှိဘဲနဲ့စုံစမ်းစစ်ဆေးနေကြတယ်ဆိုပြီးတော့ Twitter ကနေတုံ့ပြန်လိုက်ပါတယ်ခင်ဗျာ။
အရှေ့လေပိုင်းခီးစဉ်ထွက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးပေါမ်ပီယိုဟာအခုကာတာနိုင်ငံကိုဆက်ရောက်ပြီးတော့ကာတာနိုင်ငံမှာသူ့ရဲ့နိုင်ငံအကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးနေပါတယ်။မနေ့ကတော့ထူရကီနဲ့အာရဗ်စော်ဘွားများပြည်အောင်စုမှာရှိခဲ့တာပါ။ ဆီးရီးယားကနေပြီးတော့အမေရိကန်တပ်တွေရုတ်သိမ်းပြီးရင်တော့ဆီးရီးယားမှာရှိတဲ့ကတ်လက်နက်ကင်တွေကိုဘယ်လိုအကောက်အွယ်ပေးမလဲဆိုတာအမေရိကန်တူရကီအကြားသဘောတူညီချက်ရနိုင်မယ်လို့သူယုံကြည်ထားတဲ့အကြောင်းတူရကီနိုင်ငံမှာရှိစဉ်အတွင်းကသူပြောခဲ့ပါတယ်။တူရကီနိုင်ငံမှာတူရကီနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံစကားပြောပြီးတဲ့နောက်ပြည်တိုင်းချီသဘောတူညီချက်တစ်ခုရဖို့အတွက်သူတို့ကြိုးစားလှုပ်ဆောင်နေတယ်ဆိုပြီးတော့နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။တူရကီအနေနဲ့သူတို့ရဲ့တိုင်းပြည်ကိုကာကွယ်နှံ့တယ်လို့တစ်ဖက်မှာသူတို့အတွက်အနေရမရှိတဲ့ကတ်လက်နက်ကင်တွေကိုခွင့်ပြုထားမယ်ဆိုရင်ဒီလိုမျိုးသဘောတူညီချက်ရလာနိုင်တယ်ဆိုပြီးတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကပြောသွားပါတယ်။ဆီးရီးယားမှာ IS စစ်သွေးကြော်တွေကိုတိုက်ခိုက်နေတဲ့နေရာမှာအမေရိကန်တပ်တွေနဲ့အတူမဟာမိတ်ဖြစ်နေလက်တွဲခဲ့တဲ့ကတ်လက်နက်ကင်တွေကိုပစ်ထားမှာမဟုတ်ဘူးလို့လည်းနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကပြောခဲ့ပါတယ်။တူရကီအနေနဲ့ကတော့ဆီးရီးယားမှာရှိတဲ့ကတ်အုပ်စုတွေကိုဂျမ်ဖက်အုပ်စုဖြစ်သတ်မှတ်ထားတယ်လို့ပဲသူတို့ကိုတိုက်ခိုက်နေနေမယ်ဆိုပြီးတော့ပြောနေတာပါ။ဒါကြောင့်လည်းပဲဆီးရီးယားကနေပြီးတော့အမေရိကန်တပ်တွေပြန်ရုတ်သွားမယ်ဆိုရင်အဲ့ဒီမှာအတူတွဲတိုက်နေတဲ့ကတ်တပ်ဖွဲ့တွေအတွက်အနည်းပူကြီးလာမယ့်အခြေအနေရင်ဆိုင်နေရတာပါ
။ပြင်သစ်သမ္မတအမန်နီယယ်မက်ခရွန်ရဲ့စီးပွားရေး policy တွေကိုကန့်ကွက်တဲ့အနေနဲ့ပြင်သစ်နိုင်ငံမှာအဝါရောင်ရောင်ပြန်အင်ဂျီဝတ်ဆင်ထားသူတွေသတင်းပတ်ခိုးပတ်မြောက်အဖြစ်နဲ့စနေနေ့ကထောင်ထဲချီတဲ့သူတွေဆက်လက်ဆန္ဒပြခဲ့ကြတာမှာရဲတပ်ဖွဲ့ဝင်တွေနဲ့ထိတိုက်တွေ့မှုတွေဖြစ်ခဲ့ပါတယ်။မြို့တော် Paris အပါအဝင် Bosch, Grun, Marseille, Toulouse စတဲ့မြို့ကြီးတွေမှာဂျိုကြားထိတိုက်ရင်ဆိုင်မှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။ဆန္ဒပြတဲ့သူတွေဟာ Paris မြို့အရှေ့ပိုင်းမှာရှိတဲ့ဗန်နိုင်းဝန်ကြီးရုံးကနေမြို့ရဲ့အနောက်ဘက် Arc de Triomphe လို့ခေါ်တဲ့အောင်ပွဲခံမဟုတ်ဘက်ကိုငင်းငန်းစွာချီတက်ခဲ့ကြပါတယ်။ Arc de Triomphe အောင်ပွဲခံမဟုတ်အနီးရောက်တဲ့အချိန်မှာတော့ရဲတပ်ဖွဲ့ဝင်တွေနဲ့ဆန္ဒပြတဲ့သူတွေကြားထိတိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်။ဂဲတွေတခြားအရာဝတ္ထုတွေနဲ့သူတို့ကိုပစ်ပေါက်နေတဲ့ဆန္ဒပြတဲ့သူတွေကိုရဲတပ်ဘက်ကမျက်ရည်ပုံနဲ့မိသားပိုက်တွေနဲ့ပြန်ပြီးတော့လူစုခွဲခဲ့ပါတယ်။တန်ကြက်ကကားတွေလုံခြုံရေးတပ်ဖွဲ့ဝင်တွေကတော့ဆန္ဒပြတဲ့သူတွေကိုရှောင်းစလီသေးလမ်းမကြီးပေါ်ကိုသွားလို့မရအောင်အနီးနားကလမ်းတွေကိုပိတ်ဆို့ထားလိုက်ပါတယ်။အဲ့ဒီနီးဝန်းကျင်မှာမော်တော်ကားတွေသွားလာခွင့်ကိုတော့စနေနေ့နောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့ရဲ့ဝင်တွေဘက်ကပြန်ပြီးတော့ဖွင့်ပေးခဲ့ပါတယ်။လူပေါင်း 32,000 လောက်ပါဝင်ခဲ့တဲ့စနေနေ့ကဆန္ဒပြမှုတွေအတွင်းလူပေါင်း 100 လောက်ကိုဖမ်းဆီးထိန်းသိမ်းခဲ့ကြအောင်ပြည်내ပြည်ရေးဝန်ကြီးဌာနကလည်းသတင်းထုတ်ပြန်လိုက်ပါတယ်ခင်ဗျာ။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်ကနေပြောနိုင်ငံတကာသတင်းတွေကိုဆက်လက်တန်လှန့်နေပါတယ်လဗနန်နိုင်ငံတွင်းကနေပြီးတော့နေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေလုပ်ဖို့ရည်ရွယ်တဲ့ Hezbollah စစ်သွေးကြော်တွေရဲ့ဒီ6ခုမြောက်နဲ့အကြီးဆုံးမြောက်လှိုင်ကူတစ်ခုကို Israel ကနေပြီးတော့တွေ့ရှိပြီးတော့ဖျက်ဆီးပစ်ခဲ့တယ်လို့ Israel စစ်ဘက်ကကြေညာလိုက်ပါတယ်။အဲ့ဒီမြောက်လှိုင်ကူကိုလဗနန်အိမ်တလုံးအောက်မှာတွေ့ပြီးတော့အဲ့ဒီကူဟာ Israel ပိုင်တဲ့ထက်ကိုဖောက်လုပ်ထားတယ်လို့ Israel စစ်ဘက်ပြောခဲ့ရသူ Jonathan Korikas ကသတင်းဝင်နေကပြောပါတယ်။လဗနန်နိုင်ငံမှာအခုလိုမျိုး Hezbollah တို့ရဲ့မြောက်လှိုင်ကူတွေကိုစုံစမ်းထောက်လှမ်းပြီးတော့ဖျက်ဆီးပစ်တာတွေကိုဒဇမလကလေးကစပြီးတော့ Israel ဘက်ကပြင်းထန်ထန်စစ်ဆင်လုပ်ခဲ့တာပါ။အဲ့ဒီလန်ကောင်းတွေကနေပြီးတော့ Israel နိုင်ငံအတွင်းတိုက်ခိုက်မှုတွေလုပ်ဖို့စစ်သေးကြတွေကိုခိုးသွင်းနိုင်ဖို့ Hezbollah တို့ကကြိုးပမ်းနေတယ်ဆိုပြီးတော့ Israel ဘက်ကယူဆထားပါတယ်။နောက် Israel နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကတော့ Israel အနေနဲ့ Syria နိုင်ငံအတွင်းမကြာခင်လုံးကလေကြောင်းတိုက်ခိုက်မှုတစ်ခုပြုလုပ်ခဲ့တာမှာဒါဟာ Iran လက်နက်တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကပြောပါတယ်။ပြီးခဲ့တဲ့36နှစ်အတွင်းက Damascus နိုင်ငံတကာလေစစ်က Iran လက်နက်တွေတူလောင်ထားတဲ့ Iran လက်နက်တိုက်တွေကိုလေကြောင်းစစ်ဆင်မှုတွေလုပ်ခဲ့တယ်လို့တကယ်လို့နေအစိုးရဖွဲ့ရဲ့အစည်းအဝေးတွင်မှာ Israel ဝန်ကြီးချုပ် Netanyahu ကပြောပါတယ်။ Syria နိုင်ငံတွင်အခုလိုမျိုး Israel တိုက်ခိုက်မှုဟာရှစ်စက်ပပလုပ်ရဖြစ်တယ်လို့လည်း Israel ဘက်ကဆိုပါတယ်။ဒါပေမဲ့လို့ Israel တွေဟာကြီးညာပြောဆိုတာမလုပ်ဘဲနဲ့ပြစ်မှတ်ထောင်ကနန်းလောက်ကိုတိုက်ခိုက်ခဲ့တယ်လို့ယာရုကထွက်တော်မယ့် Israel စစ်တပ်ကြီးကဲတူဖြစ်တဲ့ဒုတိယပိုးချုပ်ကြီး Gadi Eisenkot က New York Times နဲ့တွေ့ဆုံမေးမြန်းချက်တစ်ခုမှာပြောပါတယ်။အခုလိုတိုက်ခိုက်မှုတွေဟာ Syria နိုင်ငံတွင် Iran တို့ရဲ့လုပ်ရကိုတုံ့ပြန်မှုအစ္စရေးဘက်ကပိုင်းဖြတ်ထားချက်ဖြစ်တယ်လို့လည်းအစ္စရေးဝန်ကြီးချုပ်ကတင်းနုံနေနေမှာပြောပါတယ်။ဗြိတိန်ခြေဆိုင်ဆီးရီးယားလူခွေစောင့်ကြည့်မှုအဖွဲ့ကတော့ဒမတ်စကတ်မှာရှိတဲ့လေစစ်အင်းကြီးနဲ့ဒမတ်စကတ်တောင်ပိုင်းကကက်ရှဝါဒေသတဝိုက်မှာအစ္စရေးကနေပြီးတော့ပြစ်မှတ်ထားတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်
။မြို့သမီးခွေရလူခွေဖြစ်တယ်လို့ကနေဒါနိုင်ငံနေနဲ့ခိုင်မာယုံကြည်ကြောင်းကနေဒါနိုင်ငံသားဝန်ကြီးကပြောကြားလိုက်ပါတယ်။ Sorry နိုင်ငံကမြို့သမီးငယ်လေးတူအသက်အန္တရာယ်ချင်းချောင်းမှုခံရလို့ကနေဒါနိုင်ငံကိုထွက်ပြေးလာပြီးတဲ့နောက်မှာကနေဒါနိုင်ငံသားဝန်ကြီးကအဲ့လိုပြောကြားလိုက်တာပါ။ထိုင်းနိုင်ငံကနေကနေဒါနိုင်ငံထိုရန်တိုမြို့ကိုစနေနေ့မနက်ကရောက်ရှိလာခဲ့တဲ့အသက်18နှစ်အရွယ်ရာဖ်ဟပ်မိုဟာမက်အယ်ခနန်ကိုကနေဒါနိုင်ငံသားဝန်ကြီး Christian Freeland ကတွေ့ဆုံခဲ့ပါတယ်။အသက်အန္တရာယ်ဆိုးရိမ်မှုကြောင့်မိသားစုစီကနေထွက်ပြေးလာခဲ့တဲ့သူမကိုကနေဒါနိုင်ငံကအခွင့်အရေးပေးထားတာပါ။ကနေဒါနိုင်ငံကိုရောက်ရှိလာခဲ့ပြီးတဲ့နောက်သူမဟာသတင်းတော့တွေနဲ့ခေတ္တတွေ့ဆုံခဲ့ပြီးမှခီးလွန်ပန်းနေတာကြောင့်မီဒီယာတွေနဲ့စကားပြောဖို့တော့ငြင်းဆိုခဲ့ပါတယ်။ Australia ပါဝင်တခြားနိုင်ငံတော်ပြင်းများကလည်းသူမကိုအခွင့်အရေးပေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဒုက္ခသည်အေဂျင်စီနဲ့စကားပြောဆိုခဲ့ပါသေးတယ်။အကနာကူဝေးနိုင်ငံကနေထိုင်းနိုင်ငံဘန်ကောက်မြို့ကိုဇန်နဝါရီ5ရက်နေ့မှာရောက်ရှိခဲ့ပြီးထိုင်းနိုင်ငံကဝင်ခွင့်မပေးတာကြောင့်သူမဟာလေးစိတ်ကဟိုတယ်အခန်းမှာနေပြီးတော့ Twitter ကနေသူမရဲ့ဓာတ်ပုံတွေတင်ပြီးအခြေအနေတွေကိုပြောပြခဲ့ရကနေကမ္ဘာတစ်ဝန်းအာရုံစိုက်တာကိုခံရပြီးထိုင်းအာဏာပိုင်တွေကလည်းနောက်ပိုင်းမှာ sorry နိုင်ငံကိုပြန်မလွတ်ပဲသူ့ကိုပြည်ဝင်ခွင့်ပေးခဲ့တာဖြစ်ပါတယ်။သူမိသားစုကသူမကိုညှဉ်းပန်းနှိပ်စက်ခဲ့တယ်လို့ဆွဆွဲလိုက်ပြီးတော့ sorry နိုင်ငံကိုပြန်ခေါ်ဖို့ထိုင်းနိုင်ငံကိုလိုက်လာခဲ့တဲ့သူမရဲ့ဖခင်ကိုလည်းတွေ့ဖို့အကနန်းကညှင်းဆိုခဲ့ပါတယ်ခင်ဗျာ။
ကုန်းကုန်းနိုင်ငံရဲ့ရှေ့မြောက်ပိုင်းမှာတော့ Ebola virus ကြောင့်လူပေါင်း600ကျော်ဖျားနာနေပြီးတော့368ဦးထက်မနည်းသေဆုံးခဲ့ကြတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကကြေညာထားပါတယ်။ရောဂါကာကွယ်ဆေးပြတာပါဝင်ကျန်းမာရေးရဆောင်ရွက်မှုတွေရှိပေမဲ့လို့ဒေသတွင်းမှာရှိတဲ့ပြည်ပခါတွေကြောင့်ရောဂါပိုးထိန်းချုပ်နိုင်မှုအတော့ကိုခက်ခဲနေတယ်လို့သိရပါတယ်။ကုန်းကုန်းနိုင်ငံမှာ Ebola virus ကို1986ခုနှစ်ကပထမဆုံးကျိန်စတွေ့ခဲ့တာဖြစ်ပါတယ်။ virus ပြန့်နေတဲ့ Ebola မြစ်ကိုအစွဲပြုပြီးတော့ရောဂါကလည်း Ebola ရောဂါဆိုပြီးတော့မြည်ပေးခဲ့တာပါ။အဲဒီကနေ2013ထိကိုယောဂအတွက်ကာကွယ်ဆေးရောကုသတာကိုမလုပ်နိုင်ခဲ့ပါဘူး။ဒါကြောင့်ယောဂရှိတဲ့လူမှုဝန်ကျင်ကိုထိန်းချုပ်တာမျိုးပဲလုပ်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းဒီယောဂပိုးကသိပ္ပံပညာရှင်တွေကိုလေ့လာမှုတွေလုပ်ခဲ့ပြီးတော့ယောဂကိုဘယ်လိုထိန်းလဲဆိုတာနီးလည်းနေရှာကြပါရတယ်။2013နဲ့2016ကြားမှာဒီသာအတွင်းမှာယောဂပြန်ပွားမှုတွေအကြီးအကျယ်ဖြစ်ခဲ့ပြီးတဲ့နောက်တော့ Ebola ယောဂကာကွယ်ဆေးတမျိုးကိုရှာတွေ့ခဲ့ပါရတယ်။အဲဒီကာလအတွင်းယောဂကြောင့်လူပေါင်း11,000ကျော်သေဆုံးခဲ့ရတာပါ။ယောဂကာကွယ်ထုတ်လုပ်ရေးဈေးကဆေးထုတ်လုပ်ရေးဈေးကတော်ကြီးပြီးတော့ကုန်ကုန်မှာရှိတဲ့ယောဂမျိုးစစ်ကိုပဲကုသနိုင်ခဲ့တယ်လို့သိရပါရခင်ဗျာ။
တင်းငွေညာပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညူနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါရှင်။အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။ခုနှစ်နှစ်ကြာရပ်ဆိုင်ခဲ့ရတဲ့မြစ်ဆုံရေအားလျှပ်စစ်စီမံကိန်းနဲ့ပတ်သက်ပြီးကချင်ဒေသခံပြည်သူတွေဘက်ကစန့်ကျင်ကန့်ကွက်မှုရှိကြောင်းနဲ့စန့်ကျင်ကန့်ကွက်သူတွေဟာပြည်ပကလူတွေနဲ့အဖွဲ့အစည်းတွေဖြစ်တဲ့ဆိုတော့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့ထုတ်ပြန်ချက်အပေါ်ကချင်ငင်းငင်းလှုပ်ရှားသူတွေနဲ့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကလက်မခံဘဲပယ်ချလိုက်ပါတယ်မြစ်ဆုံအရေးဟာအလုံးနဲ့သက်ဆိုင်တဲ့အရေးဖြစ်တဲ့အတွက် NLD အစိုးရအနေနဲ့ဒီစီမံကိန်းဆက်လုပ်တဲ့မလုပ်တဲ့လူမှုသဘောထားပြည်သူစင်နာကိုကောက်ခံတင်နေလို့လဲတိုက်တွန်းကြပါတယ်အသေးစိတ်ကိုမဆုမွန်ကတင်ပြပေးထားပါတယ်ရှင်
ဟုတ်ပါတယ်မြန်မာနိုင်ငံဆိုင်ရာတရုတ်တမ်မကြီးရဲ့2018ဒီဇင်ဘာလတုန်းကသူသွားခဲ့တဲ့ကချင်ပြည်နယ်မြစ်ကြီးနားခီးစဉ်အတွင်းကချင်နိုင်ငံရေးပါတီအသီးသီးအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တာတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာတရုတ်တမ်ယုံရဲ့ထုတ်ပြန်ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်တရုတ်နိုင်ငံအနေနဲ့မြန်မာပြည်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတက်နိုင်သမျှတွန်းအားပေးဆောင်ရွက်နေကြောင်းနောက်ကချင်ပြည်နယ်တွင်မွေးဇေဝတက်ဖြတ်ရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နေသလိုကချင်စစ်ပွဲဒုက္ခသည်တွေရဲ့အရေးလူသားချင်းစာနာမှုအကူအညီတွေပေးအပ်နေတာနေရရင်ကိုအမြန်ဆုံးပြန်လာနိုင်ရေးတွေကိုပါမြန်မာအစိုးရတက်မတော်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်ဆိုတာကိုထည့်သွင်းပြောဆိုထားပါတယ်။ဒါပေမဲ့လို့တရုတ်မြန်မာပူးပေါင်းဆောင်ရွက်မှုတွေတဲ့အဓိကရင်ဆိုင်နေရတဲ့အခက်အခဲကတော့ခုနှစ်နှစ်ကြာရပ်ဆိုင်ထားရတဲ့မြစ်စုံရေအားလျှပ်စစ်စီမံကိန်းပြဿနာဖြစ်ပြီးဒီမြစ်စုံစီမံကိန်းပြဿနာကိုမဖြေရှင်းမဲ့အကြကြီးအချိန်ဆွဲနေမယ်ဆိုရင်တရုတ်ကုမ္ပဏီတွေဘက်ကမြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုတွေကိုယုံကြည်စိတ်ဆိုးဝါးစွာထိခိုက်နိုင်ကြောင်းပြောဆိုထားပါတယ်။နောက်ကချင်ပြည်နယ်နဲ့မြန်မာဖွံ့ဖြိုးတိုးတက်ရေးအတွက်လုံလောက်တဲ့လျှက်စစ်တအားလိုအပ်ပါကြောင်းနဲ့ကချင်ပြည်နယ်တွင်ကဒေသခံတိုင်းရင်းသားပြည်သူတွေကမြစ်စုံရေအားလျှပ်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိကြောင်းဒီစီမံကိန်းကိုစန့်ကျင်ကန့်ကွက်တာကပြည်ပကလူနဲ့အဖွဲ့အစည်းဖြစ်ကြောင်းဒါကြောင့်ကချင်ပြည်နယ်နိုင်ငံရေးပါတီတွေနဲ့လူမှုအဖွဲ့အစည်းတွေဘက်ကမြစ်ဆုံစီမံကိန်းကိုမစန့်ကျင်တဲ့သဘောထားကိုမြန်မာနိုင်ငံပြည်ထောင်စုအစိုးရကိုကိုယ်သဘောထားတင်ပြဖို့မျှော်လင့်ကြောင်းဒီကြေညာချက်ထဲမှာဖော်ပြထားပါတယ်ဒီလိုမျိုးမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးကချင်ပြည်နယ်တွင်းကဒေသခံတိုင်းရင်းသားပြည်သူတွေကဒီမြစ်ဆုံရေအားလျှပ်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိကြောင်းထုတ်ပြန်ချက်အပေါ်မှာတော့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကလက်မခံပယ်ချလိုက်ကြပါတယ်။မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးကချင်ပြည်သူလူထုဘက်ကဒဇိုက်မတ်မတ်စန့်ကျင်ကန့်ကွက်ခဲ့ကြောင်းနဲ့မြစ်ဆုံအရေးဟာအလုံးရဲ့အရေးဖြစ်တာကြောင့်ဒီမြစ်ဆုံစီမံကိန်းပြန်လည်စတင်မဲ့ကိစ္စကိုကန့်ကွက်ကြောင်းကချင်ငြိမ်းချမ်းရေးလှုပ်ရှားသူတဦးဖြစ်တဲ့ကချင်အမျိုးသမီးမတ်မေစပယ်ဖြူကအခုလိုပြောဆိုပါတယ်။
ကျမတို့ဒီတလောက်ကတော့ဘသူအားမှဒီမြစ်ဆောင်စီမံကိန်းကိုပြန်လုပ်ဖို့အတွက်ဒီလိုအကြောင်းဖိစက်ကပဲဖြစ်ဖြစ်ပြန်လုပ်ဖို့အတွက်ကိုသဘောတူကြမှာမဟုတ်ပါဘူး။ဒါဟာဒေသခံတွေရဲ့သဘောထားလုံးဝမဖြစ်နိုင်ဘူးလို့ပဲကျမကတော့ပြောတင်တယ်။ အားကြောင့်လဲဆိုတော့ကျွန်တော်တို့စခင်အချင်းပြည်နယ်မှာရှိတဲ့ဒေသခံတွေပဲမဟုတ်ဘူးမြစ်ဆုံအရေးကကျွန်တော်တို့နိုင်ငံလုံးရဲ့အရေးဖြစ်တယ်ပေါ့ဒေသခံတွေကဟိုသဘောတူရဲဆိုတဲ့ဟာကိုကျွန်တော်တို့ကတော့သူတို့ဘာအထောက်အထားနဲ့ပြောရလဲပေါ့နော်ဆိုတော့ကျွန်တော်တို့ဒီကချင်ကြီးကြီးလုပ်တဲ့အဲတကြွလှူရှာတဲ့သူတွေရောပြီးတော့ဒီတဘာဝပတ်ဝန်းကျင်ပေါ့နော်အထူးသဖြင့်တော့ဒီမြစ်ဆုံအာစီမံကိန်းနဲ့ပတ်သက်ပြီးတော့လှူရှာတဲ့အရမ်းတမှုဆက်စီရှိရလေကျွန်တော်တို့ဒီတလောက်ကတော့ဘသူအားမှဒီမြစ်ဆုံစီမံကိန်းကိုပြန်လုပ်ဖို့အတွက်ဒီလိုအကြောင်းဖိဆက်ကြပဲဖြစ်ဖြစ်ပြန်လုပ်ဖို့အတွက်ကိုသဘောတူကြမှာမဟုတ်ပါဘူ
း ARD မြစ်စည်းစိမ်မဲ့မြစ်ကြောင်းတလျှောက်တဘာဝပတ်ဝန်းကျင်ပျက်စီးစေနိုင်တဲ့အပြင်စိုးကျိုးတွေဖြစ်နိုင်တာကြောင့်ဒီမြစ်ဆုံစီမံကိန်းကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကရောကချင်ပြည်သူလူထုအပါအဝင်မြမပြည်သူလူထုဘက်ကတခဲနဲ့ကန့်ကွက်ကြောင်းဆန္ဒသဘောထားတွေထုတ်ပြန်ခဲ့ကြပြီးဖြစ်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တစ်ခုဖြစ်တဲ့စိန်လန်းအမိမြေပတ်ဝန်းကျင်အဖွဲ့ရဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကလည်းပြောပါတယ
်ဒါတော့တရုတ်နိုင်ငံတကတော့သူတို့ဘက်ကရင်းနှုံးနေသူဘက်ကစဉ်းစားရင်တော့လေသူတို့မှာနင့်လာတုံ့ရှုံးမှုတွေရှိတာညှင်းလို့မရတဲ့ဖြစ်ပဲလေဒါကြောင့်မလို့ဒါကိုသူတို့ကပြီးပြတ်ပေါ့နော်ဒါဆက်လို့မလားဆက်မလို့ဘူးလားဆိုရယ်ဆန္ဒရှိတာတော့ဆရာတို့ကဘာမှအော်ကံကွက်စရာအကြောင်းမရှိပါဘူး။ဟုတ်ဒါကတော့ပြည်သူတွေရဲ့သဘောထားအရဆုံးဖြတ်ရမှာဖြစ်တဲ့အတွက်ကျွန်တော်တို့ ARD မြို့ရှိရင်းနဲ့မြို့နယ်တွေမှာဒါသူတို့ရဲ့ဌာနသဘောထားကိုကောက်ခံလိုက်ပေါ့ဟုတ်တယ်နော်။နော်သူပြုတ်တမ်းမှကြီးပြောလို့ဟိုကျွန်တော်ပြောလို့ပြည်တော်စုကိုအကြောင်းကြားပါလောက်နဲ့မဟုတ်ပဲနဲ့နိုင်ငံတော်ကိုကမကထလှုပ်ပြီးတော့ကျွန်တော်ပြောရဲဌာနခံယူပဲလုပ်ပြပါလို့ဆရာကဒါတိုက်တွန်းပြောချင်ပါတယ်။
ကချင်ပြည်သူတွေပါဝင်မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဆန့်ကျင်ကန့်ကွက်ခဲ့ကြတဲ့အတွက်အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြစ်ဆုံစီမံကိန်းကိုပြီးခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်တုန်းကယာယီရပ်ဆိုင်းခဲ့ရပြီးတဲ့နောက်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုအဖို့အထည်ဖြစ်စေခဲ့တာပါပြီးခဲ့တဲ့2016ခုနှစ်တုန်းကသမ္မတဦးထင်ကျော်လက်ထက်တုန်းကလေလာစီးဆစ်သုံးသပ်နိုင်မှုကိုလည်းကော်မရှင်တရက်ဖွဲ့စည်းပေးခဲ့ပါတယ်ဒီမြစ်ဆုံစီမံကိန်းမှာပါဝင်တဲ့ပညာရှင်တွေအနေနဲ့လေလာစီးဆစ်အပိုင်းတွေအားလုံးပြီးလို့ NND အစိုးရထံကိုလည်းတင်ပြပြီးဖြစ်ပါတယ်ရှင်
မဆုမုံပြောပြပြီးခဲ့ရပါရှင်။အခုဆက်ပြီးတော့တနင်္ဂနွေညရဲ့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။မြမနိုင်ငံမှာမြေဓုအတွင်းပိုင်းကြောင့်မျိုးကိုလေ့လာပြီးငလျင်နဲ့ရေပီအန်ဒီရီတွေအဖြေရနိုင်သလိုအေယာဝတီမြစ်စည်းဝင်ရာကမ်းလွန်ပင်လယ်အနေအချောက်ကိုလေ့လာရင်နိုင်ငံဖြစ်တည်မှုတမိုင်းကိုသိနိုင်ပါတယ်။ဂျပန်အနဝါဘူမိသိပ္ပံနဲ့နီးပညာဌာနကပညာရှင်ဒေါက်တာမိုးကျော်သူကိုဒေါခင်မျိုးသက်ကမေးမြန်းထားတာကိုနားဆင်ရပါမယ်ရှင်။
ကမ္ဘာမြေအတင်းပိုင်းရဲ့အကြောက်ပေါ့နော် OP light ဆိုခေါ်တဲ့ကြောက်တော်တွေကဗမာနိုင်ငံမှာလည်းရှိတယ်ဆိုတော့ဒီဗမာနိုင်ငံရဲ့ဒီဘယ်နေရာမှာရှိလဲဘာလို့စိတ်ဝင်စားဖို့ကောင်းလဲနည်းနည်းလေးပြောပြပေးပါ
ဟုတ်ကဲ့ကျွန်တော်ကအထူးပြုလေ့လာခဲ့တဲ့သူမဟုတ်တော့အတိအကျကြီးမဟုတ်ပေမဲ့ကျွန်တော်အချမ်းမြေတိတလောက်ပြောရတော့ရခိုင်ချင်းတောင်တန်းနာဂတောင်တန်းတကြောမှာရှိပါတယ်နောက်ပြီးတော့စကိုင်းပြည့်ရွေကြီးရဲ့မြောက်ဖက်တကြောမှာရှိပါတယ်အဲ့တော့ကျွန်တော်တို့ဘယ်လိုပြောမလဲဒီရခိုင်နာကတောင်တန်းကြီးဆိုတာကငလျင်အရမ်းများတယ်ဘာလို့လဲဆိုတော့ဒီအိန္ဒိယသမုဒ္ဒရာတိုက်ကြီးကအဲတိုက်ကြီးကကြီးအာရှတိုက်ကြီးအောက်ကိုတိုးဝင်နေတဲ့အချိန်မှာဖြစ်လာတဲ့နောက်ဆက်တွဲဖြစ်ရတယ်ပေါ့နော်အဲ့ဒီပိုင်းရနောက်ပြီးစကိုင်းပြည့်ွေကြီးရဲ့မြောက်ဖွဲ့ပိုင်းမှာရှိနေဆိုစကိုင်းပြည့်ွေပြည့်ွေကြီးရဲ့လှုပ်ရှားမှုနဲ့ဘယ်လောက်ဆက်ဆက်မှုရှိမလဲဆိုတဲ့ဟာတွေအပိုင်းနေဆိုတော့ကျွန်တော်တယံဇာတဆိုတာထက်ကိုဒီမြန်မာနိုင်ငံရဲ့ဒီဘယ်လိုခေါ်မလဲတဘာဝဘေးအန္တရာယ်အပိုင်းနဲ့ပတ်သက်ပြီးတော့သူတေသနာတွေမှာတော်တော်လေးစိတ်ဝင်စားစရာအချက်လေးတိလာနိုင်မယ်လို့ထင်တယ်လေဆိုတော့အခုဟာကကျွန်တော်တို့ကကုန်းမော်ကဘူမိဗေဒအနေနဲ့ကြောက်တွေကိုဟို sample နမူနာယူပြီးဓာတ်ခွဲလေ့လာတဲ့အပိုင်းလောက်ပဲရှိတာဆိုကျွန်တော်ဒီချက်ပို့ပြီးတော့မြန်မြန်သိအောင်ဆိုပြီးတော့အောက်အနေအထိတူးကြည့်တဲ့ဟာမျိုးကျွန်တော်အိုမားနဲ့တစ်ဆင့်နီးပညာတွေကိုသုံးဖို့အတွက်ကိုစိတ်ကူးထားပါလေ
โอเคဆိုတော့အခုလိုမျိုးပေါ့နော်ဒီမြန်မာနိုင်ငံမှာကဟိုဒီပင်ဒီ marine science လို့ခေါ်တဲ့ဒီပင်လယ်ရေအောက်နဲ့တူးတဲ့ဟာနာပတ်သက်ပြီးတော့ဗောနော်တိတ်ပြီးတော့တွန်းတွန်းကြဲကြဲမလောက်ကြသေးပါဘူးဆိုတော့ဒီဘာသာရက်ဟာဘလောက်အရေးပါတယ်ဟိုကိုမိုးကျော်သူကိုယ်တိုင်ဒီဘာရဂူပွဲကိုဒီကတိုတိုဟိုကဂျပန်ကတက်ကတူမှာယူထားဆိုတော့ဒီကနည်းနည်းလေးရှင်းပြပေးပါဒီကဘလောက်စိတ်ဝင်စားဖို့ကောင်းလဲဒီကဗောနော်ဒီကြာကိုလေ့လာခြင်းအပြင်ဘာတွေဟိုပေါ့နော်ဒီမြန်မာနိုင်ငံဆော့ဆော့ပြောသလိုကိုဗမာနိုင်ငံရဲ့နောက်ပိုင်းဟိုတဘာဝဘေးအန္တရာယ်အထိကိုပေါ့နော်ဒါတွေတွက်ချက်လို့ရဆိုတော့အဲ့ဒါနည်းနည်းလေးဆက်ဆက်ပြီးတော့ရှင်းပြီးတော့ပြောပြပေးပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်ကဂျပန်ကိုသွားခဲ့တာလေဒီမြန်မာပြည်မှာ Marine Geoscience Marine Geology မရှိလို့ပထမဆုံးအနေနဲ့ပညာသွားယူပါဆိုပြီးဆရာတွေကညွှန်ကြားလို့ကျွန်တော်သွားပြထားပါဆိုတော့အဲ့ဒီအတိုင်းနဲ့သွားပြီးပညာယူလိုက်တဲ့အချိန်မှာခက်ခဲခဲ ဟိုစူးစားခဲ့ရတဲ့အပိုင်းတွေအများကြီးပေါ့နော်ရှိပေမဲ့တကယ်ကိုစိတ်ဝင်စားတဲ့ပညာဖြစ်တယ်လို့မျိုးမြန်မာနိုင်ငံအတွက်ဟိုပင်လယ်ရဲ့ area ကြီးအခြေကြီးရှိတဲ့မြန်မာနိုင်ငံအတွက်ကတော့အရင်ကအရေးကြီးတယ်ဆိုတာသိလာခဲ့ရပါတယ်အဲ့ဒါကြောင့်ဖွင့်လို့လဲအထူးသဖြင့်ပြောရရင်တော့ geo hazard ပေါ့နော်ဒီငလျင်တွေလှုပ်မယ်ဆူမာထရာမှာလှုပ်ခဲ့တဲ့ငလျင်ကြီးရှိတယ်လို့ကျွန်တော်တို့ရဲ့အန်ဒမန်တကြောမှာလဲဒီစကိုင်းပြည့်ရဲ့ကြီးကပင်လယ်ထိတ်ဆင်းသွားတာငလျင်တွေရှိလာနိုင်တယ်ဆိုတော့သိနေပြီးသားပါငလျင်လှုပ်လာရင်ဆူနာမီဆိုတာရှိလာမယ်ဘာလို့ဆိုတော့ပင်လယ်ကိုင်းရူတာဆိုတော့ဒီဟာတွေအတွက်ပတ်သက်ပြီးတော့ပင်လယ်ကိုင်းရူတာဆိုတာလူနေများတဲ့နေရာတွေကြီးပဲဆိုတော့အန္တရာယ်များကြီးပါပြီးတော့မှဆူနာမီမဟုတ်ဖဲနဲ့တောင်မှအခုကျွန်တော်တို့ကြုံနေရတဲ့ရေကြီးတဲ့ကိစ္စ၊ဒီရေတက်တဲ့ကိစ္စအထူးသဖြင့်ဆိုစစ်တောင်းမြင့်ဒီရေတက်တဲ့ဟာအရန်ကြမ်းပါလေ။ဆိုတော့ဒီလိုကိစ္စတွေကပြောရရင်တော့နည်းနည်းလေးလေးလာယုံနဲ့လူတွေအများကြီးအသက်ကိုကယ်လို့ရမယ်ဆိုတဲ့အပိုင်းတွေပါ။နိုင်ငံသားအကူအညီတွေအများကြီးလည်းမလိုပါဘူး။ပြီးတော့နောက်အရာရီမြေကြီးတစ်ခုပါ။အခုစကားဆက်ဆက်သွားလို့အခု conference ကြီးမှာအထူးတွေ့လိုက်ရတာပေါ့နော်ကျွန်တော်မြန်မာဆိုတဲ့ခေါင်းစဉ်လေးနဲ့ search လုပ်ကြည့်လိုက်တဲ့အခါမှာအများကြီးတက်လာပါတယ်။ဘာတွေတက်လာလဲဆိုတော့ ARD မြေကျောတစ်လျှောက်မှာပြပကပညာရှင်တွေအများကြီးပဲသူတင်နာလောက်ထားပါ။ဝန်ထဲကြာကောင်းတာမြန်မာသူတင်နာပညာရှင်တယောက်နှစ်ယောက်ပဲပါတဲ့အပြင်ကိုဘယ်လို့မှလာပြီးမတက်နိုင်ဘူးခင်ဗျ။ဒီလိုလာပြီးဆိုတော့ပြပကပညာရှင်တွေအများကြီးကသူတင်နာလုံနေဆိုတဲ့ဘောကအရန်ကိုစိတ်ဝင်စားဖို့ကောင်းတာတစ်ခုရဲ့နောက်တစ်ခုကကဘာပေါ်မှာဒီသူတင်နာဒီနေရာတစ်ခုပဲကြံနေခဲ့တာ။ကျန်တဲ့တကဘာလုံးကလှုပ်လို့ပြီးသွားပြီဆိုတဲ့ဟာပါပဲအဲ့တော့ ARD ARD မြင့်ကြီးရဲ့ ARD ရဲ့မြို့ဝကျုံပေါ်ဒေတာပြီးတော့မှတခါ ARD မြို့ဝကျုံပေါ်နေဆက်ပြီးပြောရင်ဒီ shelf ပေါ့နော်ကန်ယူတန်းတစ်လျှောက်မှာရေတိမ်မဲမှာအခုကျွန်တော်ရေနံနဲ့သဘောတောင်းကြီးထွက်တဲ့နေရာဒီမှာဆိုရင်က ARD fan လို့ခေါ်ပါတယ်ဒီပင်ရက်တောင်ပုံစံနဲ့ပေါ့နော်သူပြီးသွားတဲ့နေရာကဒီအန်တန်ကြောက်တဲ့အထူးကြီးအများကြီးရှိနေပြီးတော့အဲ့ဒီရဲ့ဖွဲ့စည်းပုံဘယ်လိုဖြစ်လဲဆိုတဲ့ဟာတွေကအခုစပြီးဒလေးလာနေတာပါအဲ့ဒါအပြင်ကိုဒီပြောရရင်ပင်လယ်ထဲမှာဆိုတော့ geo science ပြင်မဲ့နည်းနည်းຫນွေသွားပြင်မဲ့သဘောမုန်တိုင်းတွေကာကွယ်ဖို့အတွက်ဒီကိစ္စကြီးလည်းအများကြီးလုပ်လို့ရမှာပါခင်ဗျာငါးဖန်းနဲ့ဆိုလို့ဟာတွေကတော့ဒါဝင်ငွေရပဲစီးပွားရေးအတွက်လည်းအရန်ကောင်းတဲ့ကိစ္စတွေပါဟု
တ်ကဲ့ဆိုတော့မြန်မာနိုင်ငံမှာဒီဘာသာရပ်ကတိတ်ပြီးတော့မထွန်းကားသေးပါဘူးအဲ့တော့ထွန်းကားအောင်ဘာတွေလုပ်ဖို့လိုလဲပေါ့နော်ဒီအခြေခံကတော့ဘူမိဗေဒလို့လူဝင်ကနားလည်ထားပါတယ်ဒါပေမဲ့ဘူမိဗေဒဘာသာရပ်ကကုမိုးကျော်သူဗမာပြည်နဲ့တွားပြီးတော့ဒီဟိုတက်ကလူတွေမှာတွားပြီးတော့ဒဏ္ဍာရီပေးနေတယ်ပို့ချနေကြတော့နည်းနည်းဟိုပြော့ပြပေးပါမြန်မာနိုင်ငံအခြေအနေပေါ့နော်ဘုံမိဗေဒဘာသာရက်နဲ့ဒီဒီဟိုဟိုမရိန်းလို့ခေါ်တဲ့ဒီပင်လယ်ရေအောက်ဆိုင်ရာလေ့လာတဲ့ဘာသာရက်ကိုပေါ့နော်ဟိုဘလောက်များတိုးတက်မှုရှိနေအခြေအနေလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီတက်ကသူတွေက2017ဆနှစ်လောက်မှာစပြီးတော့ marine geology ကိုသင်ကြားဖို့ဆိုပြီးတော့ပြထန်းဟိုသင်ကြားခွင့်ပေးတယ်ပေါ့နော်ဒါပေမဲ့မယူမနေရအဆင်မဟုတ်သေးပါဘူးလေရွေးစဉ် selective အနေနဲ့ပဲခွင့်ပြုတာပါအဲ့ဒီအချိန်ကစပြီးတော့ကျွန်တော်တို့ရဲ့မိတ်ဆွေတွေပါမောက်ခါတွေကနေပြီးတော့အကူအညီတောင်းလာပြီးပြောလာတယ်တချို့မလို့ကျွန်တော်အဲ့လေ2014ခုနှစ်ကစတာပါတနှစ်ကို10ယောက်ကျွန်တော်ရဲ့ဌာနကိုခေါ်တယ်ပြီးတော့ marine geoscience ဆိုတာကဘာအဆင်နဲ့ဘယ်လိုလုပ်နေကြလဲဆိုတော့အလုံးသူတို့10ရက်တီတီလေ့လာရေးပုံစံလေးစီစဉ်ပေးတယ်လို့မျိုးသူတို့ကသင်ထားတဲ့ကလေးတွေကကျွန်တော်က10ယောက်ကိုခေါ်လိုက်တယ်ဒီ10ယောက်ကသူတို့တက်ကူပြန်သွားရင်900 800ယောက်သူတို့တင်ထားတယ်အဲ့ကလေးတွေကိုကျွန်တော်ကတစ်နှစ်ပမာပြီးသွားရင်3ရက်ဆက်တိုက်မိုးလင်းမိုးချုပ်ပါအထူးတင်နာအနေနဲ့ပေးပါတယ်အထူးတင်နာဆိုတာကကျွန်တော်ကစာတင်နာမဟုတ်ဘဲသူတို့တင်ထားတဲ့အခြေခံအပေါ်မှာဒီကလေးတွေစိတ်ဝင်စားမှုတိုးလာအောင်ပေါ့နော်ကျွန်တော်ပုံမြင်ပြောပြလာပါကျွန်တော်လက်ရှိတကဘာပေါ်မှာလုပ်နေတဲ့ဘူမိဗေဒဆိုတာဘူမိဗေဒတစ်ခုတည်းမဟုတ်ဘူးဘူမိသိပ်ပံပါလာမယ်ယူပဗေဒပါလာမယ်ဓာတုဗေဒပါလာမယ်တခြားသမိုင်းတွေပထဝီတွေအကုန်ပါလာပြီးတော့ multi disciplinary ပေါ့နော် vessel ကနေဆက်နွယ်ပြီးတော့လောက်ကြတဲ့သူတေသနာကဘလောက်ပြီးစိတ်ဝင်စားဖို့ကောင်းတယ်ဆိုတော့ဟာသူတို့ပြောပြပြောပြပြီးတော့မှသူတို့အထက်ကတော်လာတဲ့ကလေး generation တွေကိုတစ်ချီပြပြမွေးလာတဲ့ပုံစံမျိုးနဲ့ချဲ့လာတဲ့ဥစ္စာအခုဆိုရင်ငါးနှစ်မြောက်သွားပြီပေါ့ခင်ဗျာပြောရရင်လူ2000လောက်အထိကျွန်တော်မွေးထားတဲ့အဆင့်လောက်တော့ရောက်သွားပါပြီဆိုတော့ variation ကလည်းအမျိုးမျိုးရှိမြဲအားတက်စရာလည်းအများကြီးပါတကယ်တော်တဲ့ကလေးတွေကဘလောက်စနစ်ကမကောင်းခဲ့ဘူးပြောခဲ့မြဲတော်တဲ့ကလေးတွေတကယ်ကိုတော်တယ်조사클리아양구조사게자소알이
오케이그래서ဒီလိုမျိုးပေါ့เนาะဒီစိတ်ဝင်စားဖို့ကောင်းတဲ့ဗမာပြည်အတွက်လည်းအမတန်အကျိုးရှိမဲ့ဘာသာရပ်တစ်ခုပေါ့เนาะအစိုးရဘက်ကပေါ့เนาะဒီပညာရေးဌာနအစိုးရဘက်ကဘာတွေပံ့ပိုးအကူအညီပေးဖို့လိုတယ်လို့ထင်ပါလဲ
ဟုတ်ကဲ့ခင်ဗျာဟိုအားလုံးသိကြတဲ့အတိုင်းပေါ့เนาะဒီမြန်မာပြည်အစိုးရဆိုတာလည်းဒီပြန်လည်ထူထောင်ရေးဆိုတဲ့အပိုင်းကိုအကြီးအကျယ်လုပ်နေရသူတို့လည်းကဏ္ဍပေါင်းစုံနဲ့ရန်ကုန်အလုပ်များတဲ့အပိုင်းတွေရှိပြီမဲ့ဘယ်လိုခေါ်မလဲ coordination ပေါ့နော်မြန်မာလိုဘယ်လိုပြောရမလဲမသိဘူးဒီပညာရေးတွေတစ်ခုနဲ့တစ်ခုက
ပူပေါင်းဆောင်ရွက်တ
ာဟုတ်ကဲ့ဆက်နွယ်နေတာဆိုတော့ပူပေါင်းဆောင်ရွက်မှုအရင်ရေးကြည့်ပါလေအထူးသဖြင့်ကျွန်တော်ပြောချင်တာကတက္ကသိုလ်တစ်ခုတည်းကသူတင်တာလုံးလို့မရတယ်လို့အစိုးရဌာနတစ်ခုတည်းကသူတင်တာလုံးလို့မရပါဘူးအဲ့တော့အားလုံးကမျှပြီးတော့ဘာလို့လဲဆိုတော့တကယ်တော့သူတင်တာလုံးနိုင်မယ်လူဆိုတာကတက္ကသိုလ်မှာရှိတယ်လို့မျိုးသူတင်တာလုံးဖို့လိုအပ်တဲ့အားနဲ့ budget ရှိတာကအစိုးရဌာနတွေမှာရှိပါလေအဲ့တော့အစိုးရဌာနရဲ့တက္ကသိုလ်တွေရဲ့ပြီးတော့မှ public ကဏ္ဍကကုမ္ပဏီတွေရဲ့ ပူပေါင်းပြီးဆက်နွယ်ပြီးလောက်ကြမယ်ဆိုရင်အញ្ញံကိုအကျိုးရှိမယ်ဆိုတာရေနောက်အခုပြီးပါကနေပြီးတော့ကျွန်တော်တို့တွေအခုညီတွေအများကြီးလာတယ်နောက်စိတ်ဝင်စားလို့သူတွေလာလို့တယ်ဆိုရင်ရားသလောက်ယူတတ်ဖို့ပါယူတဲ့အချိန်မှာလည်းအကျိုးရှိရှိယူတတ်ဖို့ပါပဲပညာယူဖို့ကအရေးကြီးပါပစ္စည်းယူဖို့ကအရေးမကြီးဘူးဆိုတော့ကျွန်တော်အဓိကပြောချင်ပါတယ်ပစ္စည်းဆိုတာကနောက်ကြလေပစ္စည်းကတန်မိုးဈေးသက်သာပြီးတော့ပစ္စည်းကောင်းကောင်းရမယ်ဆိုတဲ့ဟာကိုကျွန်တော်နားလဲစေချင်တယ်အဲ့တော့ပညာကိုအဓိကယူစေချင်တယ်ပြီးတော့အတွေ့အကြုံကိုယူစေချင်တယ်ဆိုတာဟာပါအဲ့တော့အစိုးရဘက်ကလုပ်ပေးဖို့ကအဲ့လို coordination တွေကိုသာပြပကလာပြီးလှုပ်ရှင်တဲ့လူတွေလွယ်လွယ်ကူကူလှုပ်နိုင်အောင်ပြည်တွင်းကသူတွေပြပကိုသွားပြီးပူပေါင်းဆောင်မှုတွေလှုပ်နိုင်အောင်စီစဉ်ပေးနိုင်မယ်ဆိုရင်တော့မှငွေအများကြီးစိုက်ထုတ်စရာမလိုဘူးဆိုတဲ့ဟာလေးပါ
ဟုတ်ကဲ့ဆရာကပြောတော့ဒီနိုင်ငံရေးချားလူတွေမြန်မာနိုင်ငံထဲမှာဒီကသူတေသတ္တတွေလာလှုပ်ကြတဲ့အချက်လက်တွေယူတဲ့ဗမာတည်းကမသိကြဘူးเนาะဆိုတော့ဥပမာလေးနည်းနည်းပြောပြပေးပါလားဆိုတော့အစိုးရအနေနဲ့ဘာတွေလုပ်ရမလဲဆိုတော့သိသွား
ဟုတ်ပါတယ်ခင်ဗျအဲ့ဒါအရန်ကိုအရေးကြီးတဲ့ကိစ္စပါကျွန်တော်ခုနပြောချင်တာထဲမှာလည်းပါပါတယ်နိုင်ငံတိုင်းနိုင်ငံတိုင်းပေါ့နော်တိုးတက်တဲ့နိုင်ငံတိုင်းရောကျွန်တော်အာဆီယံနဲ့ကအိန္ဒိယနိုင်ငံတွေရောကြည့်မယ်ဆိုရင်ဒီသုတေသနကိုအားပေးဖို့အတွက်ဆိုပြီးတော့နိုင်ငံတကာနဲ့ချိတ်ဆက်ဖို့ဆိုတာ centralize ပေါ့နော်ဒီပိုင်းတွေမှာဘဟုချုပ်ကင်မှုအရန်အရေးကြီးပါတယ်ဟောဆိုတနေရာတဲကိုအားလုံးလာမှတည်နေမှအားလုံးကိုအဲ့လိုဘဟုချုပ်ကင်ပြီးတော့ information အားလုံးကဝင်လာပြီဆိုရင်အဲ့ကနေမှတခါအားလုံးကိုပုံမှန်လေးလေးမြင်နေတာတာနဲ့အကုန်လုံးဖြန့်ပေးနိုင်မယ်ဆိုရင်မရှုပ်တော့ဘူးပေါ့နော်အားလုံးပြီးရင်အဲ့မှာအပြိုင်ဆိုင်နဲ့တကယ်ကိုပုံမှန်လေးလေးနဲ့အပြိုင်ဆိုင်ဝင်ပြီးတော့ရှောက်နိုင်ပြီးတော့တကယ်တော်တဲ့လူတွေကိုရွေးချယ်ခွင့်ပြပကိုရောပေးပြည်တွင်းကနေလည်းလှုပ်ခွင့်ရမယ်ဆိုရင်ကနိုင်ငံအတွက်ကအရန်ကိုအကျိုးရှိမဲ့ကိစ္စပါဒါငွေကုန်ကြေးကျဖြစ်မဲ့ကိစ္စလည်းမဟုတ်ဘူးအဲ့ကြောင့်အဲ့ဒီကိစ္စကိုတော့ကျွန်တော်အများဆုံးလှုပ်စေပေးစေခြင်းပါတယ်အထူးသဖြင့်ပညာရေးမှာပြောရရင်တော့ဒီလိုဦးစီးဌာနတစ်ခုကနေပြီးတော့နိုင်ငံသားပညာတော်တင်ကိစ္စကိုကွန်ထရိုးလုပ်တယ်ဆိုတဲ့ကိစ္စကဘယ်လိုမှမလုပ်သင့်တော့တဲ့ကိစ္စတစ်ခုပါ
အမှုကျော်သူဆော့ဆော့ပြောသွားတဲ့အထက်မှာပေါ့နော်ဒီမြန်မာနိုင်ငံရဲ့မြို့ဝချုံပေါ်ဒီ AIRI မြို့ဝချုံပေါ်ဒေတာကိုလူတိုင်းကဒီကဘာတလွှားစိတ်ဝင်စားကြတယ်လို့ပြောပါတယ်နော်ဆိုတော့ဒီဟာလေးနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါဘာတွေလေ့လာဖို့လိုတယ်ဒီ AIRI မြို့ကနေစီးဆင်းလာတဲ့ဟိုဟာနှုံးနယ်တွေကြတဲ့ဒေတာမှာပေါ့နော်ဘာတွေလုပ်ဖို့လိုတယ်နည်းနည်းရှင်းပြပေးပ
ါဟုတ်ကဲ့ခင်ဗျာဒီအစီအစဉ်နဲ့ပတ်သက်တဲ့ဟာမျိုးပေါ့နော်ကျွန်တော်ပထမဆုံးမြန်မာနိုင်ငံနဲ့သုတေသနကိုစိတ်ဝင်စားအောင်ဖြစ်လာတာ2004ခုနှစ်ကပါဒီအာရှတစ်ခုလုံးမှာ Delta ဆိုတဲ့ project အကြီးတစ်ခုဂျပန်ကနေဦးဆောင်ပြီးလုပ်ကြတာအရန်ကိုအောင်မြင်သွားပါတယ်အဲ့အချိန်မှာအဲ့ဖွဲ့စည်းတာမြန်မာနိုင်ငံကအေရဝတီမြစ်တစ်ခုပဲကျန်နေတယ်ကဘာဘွားရှိသမျှမြစ်ပေါ့နော်အဲ့လောက်ဒီကီလိုမီတာ1000နဲ့ရှည်တဲ့ scale ထဲမှာဆိုရင်ကျန်နေပြီးတော့မှဒီ AR fan ဆိုတဲ့ဟာဆိုတာဒီအနေနဲ့ကြာတာအရန်ကိုများတယ်ဒီဟီမာလေးယားနေပြီးတော့ဟိမဝန္တာနဲ့တည်လာလိုက်တဲ့အနေတွေကအရှည်ကြီးဖြတ်ပြီးတော့မှဒေတာမျိုးစုံကိုဖြတ်ပြီးမှရောက်လာတာဆိုတော့အဲ့လိုဟာမျိုးသူတည်တနာကိုအရန်ကိုလှုပ်ချင်တဲ့အတွက်ကြောင့်ဆက်သွယ်ပေးပါဆက်ပေးပါဆိုတဲ့ဥစ္စာနဲ့ကျွန်တော်စခဲ့တာပါအဲ့သူတည်တနာကိုစိတ်ဝင်စားတာဆိုတော့အခုနောက်ဆုံးအနေနဲ့ကျွန်တော်တို့ဘယ်လိုလောက်ထိကိုစိတ်ကူးထားလဲဆိုတော့မြစ်ကြီးတစ်ခုလုံးကတည်လာတဲ့ဟာကိုမြစ်ကြီးတစ်ခုလုံးမှာကျွန်တော်သူတည်တနာလှုပ်မယ်ဆိုရင်လူထောင်တစ်ထောင်သုံးပြီးတော့ဆယ်နှစ်လောက်တော့ကျွန်တော်တို့မပြီးနိုင်ဘူးခင်ဗျငွေလည်းအများကြီးကုန်တယ်အဲ့တော့ဂရုပောက်ကလည်းကျွန်တော်စောင့်တယ်လို့ပါပဲပြန်ဆောင်တယ်လို့ပေါ့နော်ကျွန်တော် AR မြစ်ကဒီ shell မှာထွက်လာလိုက်ရင်အခုရေနံ twin တူးထားတဲ့တူးထားတယ်ရှိတယ်ဒါပေမဲ့အဲ့ twin က data တွေကိုကျွန်တော်မသိသေးဘူးအဲ့မှာစောင့်ပြီးတော့မီတာ900မီတာ1000တူးလိုက်တယ်ဆိုရင်နှစ်ကတန်းနဲ့ချီတဲ့ဟာကြီးတစ်ခုလုံးကိုကျွန်တော်တို့အခုတက်ခွဲတဲ့ဤပညာတွေကလည်းအရန်ကိုကောင်းနေတာမှုန့်လို့တက်ခွဲလိုက်တယ်ဆိုရင်ကျွန်တော်တို့ကတမီတာချင်းတမီတာချင်းတက်စင်တမီတာချင်းတက်စင်မီတာတနှစ်ချင်းတနှစ်ချင်းရဲ့ပမိုင်းကိုကျွန်တော်တို့အတိအကျပြီးရအောင်အဲ့တော့ကဘာကြီးဆိုတာပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံကြီးရဲ့ကျန်ခဲ့တဲ့နှစ်တောင်းတသိန်းတသန်းကနေပြီးဖြစ်ခဲ့တဲ့အပြောင်းလဲတွေကျွန်တော်တို့အကုန်လုံးပြောနိုင်မယ်ပြောနိုင်တယ်အစီကျွန်တော်တို့ဘလောက်ထိစိတ်ကူးရင်လာလဲဆိုရင်မြို့ပြတွေဘလို့ဖြစ်လို့ပျက်စီးသွားပြီးဘလို့တိုးတက်လာရတယ်ဆိုတဲ့ဟာပါရာသီဥတုနဲ့ဆက်နေပြောနိုင်တဲ့အဆင့်ထိတော့ကျွန်တော်စိတ်ကူးရင်ထားပါတယ
်အခုလုံးအတိတဲ့ဘဝတူတာတွေမျှဝေပြတဲ့အတွက်ဦးမိုးတော်သူအရင်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့
တော့ခင်မျိုးတဲ့စီစဉ်တင်ဆက်ပေးထားတာပါရှင်VOA ကနေအခုထုတ်လွှင့်တဲ့ဒီစီစဉ်ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာမို့စောင့်မျှော်ပြီးတော့နားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ19 25 32နဲ့လိုင်းလမီတာ190ရူကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြမပီမပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။AA ရခိုင်လက်နက်ကိုင်အဖွဲ့ကရခိုင်ပြည်နယ်ကရဲကင်းစခန်း၄ခုကိုမြမလွတ်လပ်ရေးနှစ်ပတ်လည်နေ့မှာဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ရခိုင်ပြည်နယ်ရဲက AA လက်နက်ကိုင်အဖွဲ့နဲ့ပတ်သက်လို့အစိုးရတပ်မတော်နဲ့လွှတ်တော်တို့ရဲ့သဘောထားကဘယ်လိုဖြစ်ပါမလဲ။ဒေါက်ဆန်းစုကြည်ဦးဆောင်အကောင့်ထဲပေါ်နေတဲ့ငင်းချင်းကြီးကိုထိခိုက်စေနိုင်လားဆိုတာတွေကိုဒီတစ်ပတ်ပြည်ရင်းသတင်းသုံးသပ်ချက်မှာသတင်းစာဆရာဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပါတယ်။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင
်။ဂူရပိုင်စိတ်ဝင်စားဖို့အကောင်းဆုံးသတင်းကတော့မြမလွတ်လပ်ရေးနှစ်ပတ်လည်နေ့မှာအေးအေးရခိုင်တပ်ဖွဲ့ကနေရခိုင်ပြည်နယ်ကရဲကင်းစခန်း၄ခုကိုတပြိုင်တည်းဒီဝင်ရောက်တိုက်ခိုက်တာအဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအစိုးရတပ်မတော်ထိပ်ပြီးစီဝေးလို့အဲ့ဒီစီဝေးအကြောင်းညွန်ကြားရေးမှူးချုပ်ဦးစော်ထေကသတင်းစာရှင်းလင်းပွဲလို့စတဲ့သတင်းတွေပါပဲလွယ်လွယ်ပြောရရင်ရခိုင်အေးအေးတပ်ဖွဲ့နဲ့ဆက်ဆက်တဲ့သတင်းတွေလို့ပြောရင်လည်းရပါတယ်ရခိုင်ပြည်နယ်ကအေးအေးတပ်ဖွဲ့ရဲ့နောက်ဆုံးအခြေအနေအေးအေးတပ်ဖွဲ့နဲ့ပတ်သက်ပြီးအစိုးရတပ်မတော်လွှတ်တော်ရဲ့သဘောထားဘလို့ဖြစ်မလဲဒေါန်ဆန်းစုကြည်ဦးဆောင်ကောင်ထဲပေါ်နေတဲ့ငင်းညာရေးကိုရောထိခိုက်စေနိုင်သလားဆိုတာကုရပလေးလာဆွေးနွေးကြည့်ကြရအောင်ပါ
ဇန်နဝါရီလ4ရက် AA တပ်ဖွဲ့ရဲ့ရဲစခန်းတွေကိုဝင်ရောက်တိုက်ခိုက်မှုမတိုင်ခင်အချိန်ကတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကစစ်တိုင်း5တိုင်းမှာလေးလကျော်ကြာအပြစ်ခံရထားမဲ့အကြောင်းကြေညာထားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီတည်းမှာ AA ရခိုင်တပ်ဖွဲ့အခြေချထားပြီးတပ်မတော်နဲ့တိုက်ပွဲတွေဖြစ်ပွားနေစေဖြစ်တဲ့ရခိုင်ပြည်နယ်မပါဝင်ခဲ့ပါဘူး။တပ်မတော်ရဲ့အပြစ်ရဲ့ကြေညာချက်မှာရခိုင်ပြည်နယ်နဲ့ကြံတိုင်းနယ်ပြည်နယ်တချို့မပါဝင်တဲ့ကိစ္စ KIA ကချင်လက်နက်ကိုင်အဖွဲ့အပါအဝင်အခြားတိုင်းသားလက်နက်ကိုင်အဖွဲ့တချို့ကထောက်ပြပြောဆိုမှုတွေရှိခဲ့ပါတယ်။ကချင်ကိုကန့်တအောင်ပလောင်နဲ့ရခိုင်အေးအေးလေးဘွဲ့ပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကတော့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးအဲ့ဒီထဲမှာအခြားအချက်တွေနဲ့အတူရခိုင်ပြည်နယ်မှာရခိုင်အေးအေးတပ်ဖွဲ့ကိုထိုးစစ်ဆင်နေတာတွေကိုရက်ဆိုင်ပေးဖို့တောင်းဆိုလိုက်ပြီးအဲ့ဓာရီအကောင့်ထဲပေါ်ပါမှသူတို့မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကနေစစ်စင်ရေးလှုပ်ရှားမှုတွေကိုရက်ဆိုင်သွားမယ်အကြောင်းဆိုပြီးတောင်းဆိုပါတယ်ဒီထုတ်ပြန်ချက်အရရခိုင်ပြည်နယ်ကတပ်မတော်ရဲ့စစ်စင်ရေးလှုပ်ရှားမှုတွေရက်ဆိုင်မပေးတာကြောင့်အခုလိုလွတ်လပ်ရေးနှစ်ပတ်လည်နေ့မှာရဲကင်းစခန်း၄ခုကိုတပြိုင်နက်တည်းတိုက်ခိုက်တုတ်ပြန်လိုက်တာဖြစ်နိုင်ပါတယ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတပ်မတော်ဘက်ကထုတ်ပြန်ရမှာအေအေတပ်ဖွဲ့ဘက်ကအင်အား300ဝန်းကျင်လောက်ပါဝင်ခဲ့တယ်လို့ဆိုပါတယ်တိုက်ခိုက်မှုအပြီးထုတ်ပြန်ခဲ့တဲ့ဓာတ်ပုံတွေမှာရဲစခန်းနေရည်နဲ့အမိုးတွေမှာကြည်စံရစကားပေါက်တွေလိုဖြစ်နေတာကိုကြည့်ရင်အေးအေးအဖွဲ့ဟာလက်နက်ငယ်အပြည့်အစုံနဲ့ကြီအားအများကြီးအသုံးပြုတိုက်ခိုက်ခဲ့တာတွေ့နိုင်ပါတယ်။ဒါဟာရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုနှစ်ကြိမ်နဲ့အတော်လေးကိုခြားနာတာတွေ့ရပါတယ်။ဒီဖြစ်စဉ်အပြီးနားလည်လို့ရနိုင်တာကတော့ရခိုင်ပြည်နယ်မှာအခြေချပြီးဖြစ်တဲ့အေးအေးလက်နက်ကိုင်အဖွဲ့အင်အားဟာတည်တည်မောမောမဟုတ်တော့ဘူးဆိုတာမှန်းဆနိုင်ပါတယ်
။ဘလို့ပဲဖြစ်ဖြစ်ခုဆိုရင်ဒေါန်ဆန်းစုကြည်နဲ့ NLD အစိုးရရဲ့ခွင့်ပြုချက်ကိုလည်းရပြီဖြစ်လို့တပ်မတော်ဘက်ကလည်းရခိုင်ပြည်နယ်တွေကအေးအေးတပ်ဖွဲ့ကိုအသေးချာချေမှုန်းတာလုပ်နေပါပြီ။မေးစရာမေးခွန်းကတော့တပ်မတော်ကနေရခိုင်ပြည်နယ်တွေကနေအေးအေးကိုအပြီးတိုင်ချေမှုန်းပစ်နိုင်မှာလားဆိုတာပါ။လက်တလုံးနှစ်တွေအတွင်းဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကိုကြည့်ရင်အဲ့လိုနှိမ်နှင်းမောင်းထုတ်ဖို့မလွယ်လောက်ဘူးလို့မှန်းဆနိုင်ပါတယ်။တကယ်တော့လွတ်လပ်ရေးရပြီးနောက်ပိုင်းကစအစိုးရအဆက်ဆက်ကိုရခိုင်တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပုံကံမှုရှိခဲ့ပါတယ်။ပထမဆုံးကတော့ကွန်မြူနတီပါတီတွေဦးဆောင်တဲ့လဝဲပုံကံမှုတွေဖြစ်ပြီးဆရာနာရှင်ဦးနေဝင်းလက်ထက်1969ခုနှစ်ဝန်းကျင်ရောက်တော့မှအ အမျိုးသားရေးလက္ခဏာဆောင်တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့တွေထူထောင်ပုံကမှုလုပ်ခဲ့ကြတာပါဒါပေမဲ့ရခိုင်ပြည်နယ်ထဲမှာမဟုတ်ပဲ ALA နဲ့ ALB နှစ်ဖွဲ့စလုံးကချင်နဲ့ကရင်ပြည်နယ်တွေမှာဖွဲ့စည်းခဲ့ကြတာပါအဲ့ဒီအချိန်ကလေးကရခိုင်လက်နက်ကိုင်တပ်ဖွဲ့တွေရဲ့အဓိကရည်မှန်းချက်ဟာသူတို့လက်နက်ကိုင်တပ်ဖွဲ့တွေရခိုင်ပြည်နယ်ထဲမှာအခြေချရေးဖြစ်ခဲ့ပါတယ်
အဲ့ဒီလိုအခြေချနိုင်မှု1980ကျော်နှစ်တွေကရခိုင်တပ်ဖွဲ့တွေဟာထိုင်းနယ်စပ် KNU နယ်မြေကနေကရင်နီရှမ်းကချင်ပြည်နယ်ကိုနယ်စပ်နားကနေပတ်ဖြတ်တန်းပြီးချင်းပြည်နယ်ထဲကနေတဆင့်ရခိုင်ပြည်နယ်ထဲဝင်ရောက်ဖို့မိုင်ရာပေါင်းများစွာရှိတဲ့ခီးရှည်ချီတက်ပွဲကြီးဆင်နွှဲခဲ့ကြပါသေးတယ်။ဒါပေမဲ့ချင်းပြည်နယ်အဖက်မှာတပ်မတော်ရဲ့ခြေမုံနာကိုခံရပြီးခေါင်းဆောင်လဲကြဆုံတချို့ဖမ်းဆီးခံရပြီးထောင်ထဲရောက်ကုန်ပါတယ်။နောက်နှစ်ပေါင်း40နီးပါးကြာတဲ့အထိရခိုင်တပ်ဖွဲ့တွေရခိုင်ပြည်နယ်ထဲအင်းနဲ့အားနဲ့ခြေချလှုပ်ရှားတက်မတော်ကိုအန်တုတိုက်ခိုက်နိုင်တာမျိုးမရှိခဲ့ပါဘူး။နောက်ပိုင်း2009ခုနှစ် KIA ကချင်လက်နက်ကိုင်ငယ်မြေမှာဖွဲ့စည်းလိုက်တဲ့ရခိုင် AA တပ်ဖွဲ့ကတော့ပထမပိုင်းမှာမဟာမိတ်တွေနဲ့အတူတွဲပြီးတိုက်ခိုက်တာတွေလုပ်ပြီး2015ခုနှစ်ရောက်မှရခိုင်ပြည်နယ်မှာတက်မတော်နဲ့တိုက်ပွဲဖြစ်ပွားတဲ့သတင်းတွေစပြီးထွက်ပေါ်လာပါတယ်။တိုက်ပွဲတွေဇက်တိုက်ဖြစ်ပွားပြီးတဲ့နောက် 2016 ဧပြီလကုန်မှာတော့ AA တိုက်ပွဲပြဿနာလွတ်တော်တဲ့အထိရောက်လာပါတယ်။အမျိုးသားလွတ်တော်တဲ့မှာရခိုင်အမတ်ဥဝေစိန်အောင်တင်လာတဲ့အဆိုကတော့မြမတက်မတော်နဲ့ AA လက်နက်ကိုင်အဖွဲ့တို့ကြားရခိုင်ပြည်နယ်တွင်းယခုတလောတကြော့ပြန်ဖြစ်ပွားနေတဲ့တိုက်ပွဲများကိုချက်ချင်းရက်စဲပြီး AA လက်နက်ကိုင်အဖွဲ့ကိုနိုင်ငံရေးအရာဆွေးနွေးပွဲသို့ဖိတ်ခေါ်တင်ကြောင်းပြည်ထောင်စုအစိုးရအားတိုက်တွန်းကြောင်းဆိုတဲ့အဆိုပဲဖြစ်ပါတယ်။ဒီဆိုကိုတင်လာပြီးတဲ့နောက်တိလိုက်ရတာကတော့ရခိုင်နိုင်ငံရေးကောင်းဆောင်အားလုံးလူလူဟာ AA တပ်ဖွဲ့ရခိုင်ပြည်နယ်မှာအခြေချတာကိုထောက်ခံတယ်ဆိုတာတိလိုက်ရပါတယ်။ရခိုင်နိုင်ငံရေးကောင်းဆောင်တချို့က AA ရခိုင်ပြည်နယ်ရဲ့အခြေချဖို့ကြိုးစားတာကိုကိုမိခင်ဌာနကိုပြန်လာတာပါလို့ဆိုကြပါတယ်။လွတ်တော်တွင်မှာတော့ရခိုင်အမတ်တွေနဲ့တပ်မတော်သားအမတ်တွေပြင်းပြင်းထန်ထန်သဘောထားကွဲလွဲခဲ့ပါတယ်။အဲ့ဒီအဆိုနဲ့ပတ်သက်ပြီးဆွေးနွေးတာတွေကိုဆုံးဖြတ်ချက်မချခဲ့ဘဲမှတ်တမ်းတင်ယူလောက်လုပ်ပြီးနှစ်ဖက်တင်းမာမှုရော့ကြယုံပဲလုပ်နိုင်ခဲ့တာပါဒီနေ့အချိန်ထိတက်မတော်ဘက်က AA တက်ဖွဲ့ရခိုင်ပြည်နယ်တဲ့အခြေချတာကိုလက်မခံနိုင်သေးပေမဲ့ AA တက်ဖွဲ့ကတော့ရခိုင်နိုင်ငံရေးသမားတွေနဲ့ရခိုင်တိုင်းရင်းသားအလွှာဆုံးရဲ့ထောက်ခံမှုပိုရလာတာကိုတော့တွေ့မြင်လာရပါတယ်
နောက်ဆုံးအချိန်နေရရဲကင်းစခန်းတွေဝင်တိုက်ခံရလို့ AA ကိုဓာတ်မြန်ထိုးစစ်ဆင်ရတယ်ဆိုပေမဲ့တမရော်ဘက်ကတော့တချိန်ချိန်မှာအပြစ်ခတ်ရပ်ပေးပြီးအေအေကိုအသိမှတ်ပြုနိုင်ငံရေးဆွေးနွေးပွဲဝိုင်းရောက်အောင်ခေါ်ယူဖို့လိုပါတယ်။အဲဒီလိုမှမလုပ်နိုင်ရင်အေအေအခြေဆိုင်ရာဒေသတွေမှာတိုက်ပွဲတွေဖြစ်ုံမကအစိုးရအခြေဆိုင်ရာဒေသတွေမှာပါမိုင်းထောင်တာ၊လုံခြံတာ၊ဖောက်ခွဲတာစတာတွေဖြစ်လာမဲ့အလားအလာတွေရှိသလိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေရဲ့တုံ့ပြန်တိုက်ခိုက်မှုတွေလည်းပေါ်ပေါက်ကောင်ပေါ်ပေါက်လာနိုင်ပါတယ်။တင်းစားရှင်းလင်းပွဲမှာဦးစောထေးပြောသလိုစစ်ပွဲဟာရခိုင်ပြည်နယ်မှာပဲကွက်ပြီးဖြစ်ပွားနေဖို့တော့မဖြစ်နိုင်ပါဘူးတိုင်းပြည်ကိုအမှန်တကယ်ငြင်းချမ်းစေချင်ရင်တော့ရောက်တဲ့နေရာကနေတိုက်ပွဲတွေရက်ပြစ်ခတ်နေရတဲ့အဖွဲ့အစည်းတွေနဲ့စပွဲဝိုင်းတွေပေါ်မှာတွေ့ဆုံဆွေးနွေးအဖြေရှာတာကလွယ်ပြီးအခြားနည်းလမ်းမရှိနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်တရင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ပြီးမှာတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြမပြီမှပေးစာများကဏ္ဍကိုနှားဆင်နိုင်ပါပြီရှင်မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာ Wi-Fi Facebook ပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့တိကျတဲ့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြန်မာသတင်းတွေတပုတ်ကိုမြစ်တာတိလက်ဆောင်ဖြစ်တဲ့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ပထမဦးဆုံးတော့နှစ်တဲ့အတွက်မင်္ဂလာပါဆိုပြီးတော့နှစ်တဲ့မတိုင်ခင်ဒီဇင်ဘာလကလေးက Messenger မှာနှုတ်ခွန်းဆက်လာသူတယောက်ရဲ့စာကိုဖော်ပြပေးစီမှာ ड़ी သောရရှင်ဆမ်မွန်ဆိုတဲ့ Facebook account ပိုင်ရှင်နှုတ်ခွန်းဆက်လာတာပါ
မင်္ဂလာရှိသောနှစ်သစ်ကို VOE ဌာနကြီးနဲ့ DU VOE ဝိုင်းတော်သားများ VOE ဝန်ထမ်းများနှစ်သက်နာဆင်အားပေးကြသော VOE ပရိသတ်များအားလုံးမင်္ဂလာနှစ်သစ်များကိုနောက်နှစ်တရားကျော်တိုင်ပျော်ရွှင်ကျန်းမာချမ်းမြေ့ခြင်းများစွာဖြင့်ကြုံတွေ့ဖြတ်သန်းနိုင်ကြပါစေကြောင်းဆုမွန်ကောင်းတောင်းအပ်ပါရခင်ဗျာ VOE ကြီးကဘာတီတွေ့တီမြဲအတွန့်ရှည်တင်ကြအောင်မြင်ပါစေဗျာ
ဟုတ်ကဲ့ပါဒီသောရရှင်ကိုကျမတို့ VOA အနေနဲ့လည်းအထူးကျေးဇူးတင်တယ်လို့မျိုးအခုစာရေးလာတဲ့သူအနေနဲ့လည်း2019ခုနှစ်ကမင်္ဂလာနှစ်သစ်တစ်နှစ်ဖြစ်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးစင်ပါတယ်တောင်ပေါ်သားလေးကျွန်တော်ဆိုရယ် Facebook account ဖိုင်ရှင်ကတော့ VOA ကိုအမြဲတမ်းနားထောင်ပါတယ်သတင်းတွေကိုဒီထက်မကပို့ပြီးတော့တင်ဆက်ပေးနိုင်ပါစေကြောင်းဆုတောင်းပေးလိုက်ပါတယ်ဟုတ်ကဲ့အမြဲတမ်းနားဆင်အားပေးတဲ့ဒီသောရရှင်ကိုလည်းကျေးဇူးအထူးတင်ပါတယ်ရှင်တင်မိုးလွင်ဆိုတဲ့သွားရှင်ကတော့ VOA ကထုတ်ဝေတဲ့စာဆောင်များကိုဝယ်ယူဖတ်ရှုလိုပါတယ်။လမ်းညွန်ပေးနိုင်မလားခင်ဗျာတဲ့။ဟုတ်ကဲ့။ Messenger မှာစာရေးလာလို့ Messenger ကနေပြီးတော့လည်းတိုက်ရိုက်စာပြန်ထားပါတယ်နော်။ကျမတို့ VOA သတင်းဌာနကစာဆောင်မထုတ်ဝေပါဘူး။ VOA ကတင်ဆက်တဲ့သတင်းတွေကိုဖတ်ရှုခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ဒီ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာဖတ်ရှုနိုင်ပါတယ်ရှင်။အဲဒီမှာရုပ်မြင့်သံကြားအစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။အဲ့ internet ဆာမျက်နှာကိုတားရဝင်မှုအခက်အခဲရှိတယ်ဆိုတော့ဒီ Facebook ပေါ်က VOA Bambis News ဆိုရဲကျမတို့ရဲ့ Facebook VOA မြန်မာပိုင်းဆာမျက်နှာမှာတွားပြီးတော့သတင်းတွေကိုဖတ်ရှုလို့ရပါတယ်။နားဆင်ကြည့်ရှုလို့လည်းရပါတယ်เนาะ။အပိတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဦးထင်ထွန်းဆိုရဲဒီသောရရှင်တယောက်ကတော့ VOA ကိုဟိုးရင်ထဲကနားထောင်လာအောင်မှာအခုတော့သူက Facebook ကိုအသုံးပြု Messenger ကနေစာရေးလာတာပါ။ခရဲ့အပြောင်းရွှေ့သဘောကိုလိုက်ပြီးတော့ဒီသောရရှင်လဲခင်နဲ့အညီလိုက်ပြီးပြောင်းလဲတဲ့ပုံရှိပါတယ်နော်ဒီသောရရှင်က VOA ကိုနားထောင်လာတာဒေါ်မင်းမြင့်ဆိုတော့လက်ထက်ကလေးကပါတဲ့နှစ်ပေါင်းများစွာကြာခဲ့ပါပြီအထူးကျေးဇူးတင်ပါတယ်နောက်သောရရှင်မင်းမင်းကမိကုန်းတစ်ခုမေးလာပါတယ်ညာပိုင်းအစီအစဉ်တွေကိုကြည့်ရှုနားဆင်ခြင်းနဲ့ဘလို့ဖွင့်ရမှန်းမသိဖြစ်နေလို့ကျွန်တော်မှအခက်အခဲဖြစ်နေရပါတယ်ကျေးဇူးပြုပြီးအကြောင်းပြန်ပါတယ်ဟုတ်ကဲ့ကျမတို့ VOA မြန်မာပိုင်း Facebook အစာမျက်နှာမှာအစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ် Radio ရောရုပ်မြင်သံကြားအစီအစဉ်ကိုပါတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ Facebook ပေါ်က VOA Bambis News ဆိုတဲ့အစာမျက်နှာမှာတွားပြီးကြည့်ပါနော်ရုပ်မြင်သံကြားကဆိုရင်တော့ကျမတို့ရုပ်မြင်သံကြားကနေညစဉ်ထုတ်လွှင့်ပေးပါတယ်ကျမတို့ရုပ်မြင်သံကြားအစီအစဉ်တွေကို DVV ရုပ်မြင်သံကြားအစီအစဉ်ကနေပြီးတော့လဲကျမတို့အစီအစဉ်ပြီးတဲ့ညမှာပဲထပ်ပြီးတော့ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်။ရေဒီယိုအစီအစဉ်တွေကိုတော့ကျမတို့ဒီရေဒီယိုမီတာလှိုင်းနေကနေပြီးတော့ဒီနေ့ကို၃ချိန်မနေ့တစ်ခါညနေပိုင်းမှာတစ်ခါညပိုင်းမှာတစ်ခါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ပြန်လွှင့်အစီအစဉ်နဲ့ဒီနေ့ကိုစုစုပေါင်း၅ချိန်ထုတ်လွှင့်ပေးနေပါရရှင်။အစီအစဉ်နဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တွေထဲမှာတော့ဒီသောရရှင်တယောက်ရန်ကုန်နဲ့ပန်ကောက်ဆိုပြီးတော့နှိုင်းရှင်ထားတဲ့အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုပြောပြပေးခြင်းပါတယ်။ရဲသူရအောင်ဆိုတဲ့သောရရှင်ဖြစ်ပါတယ်။သူ့ရဲ့အမြင်ကတော့
လမ်းပန်းဆက်သွယ်ရေးကောင်းမှုကလည်းရေးကြည့်ပါတယ်။မြို့ပြတစ်ခုဖွံ့ဖြိုးဖို့အတွက်လမ်းပန်းဆက်သွယ်ရေးအဆင်ပြေမှနေထိုင်သူတွေသွားလာရလွယ်ကူပြီးတော့မြို့ပြဖွံ့ဖြိုးမှုလည်းလှည့်မြန်လာပါလိမ့်မယ်။မိန်လာစနစ်ကလည်းတော်တော်ဆိုးပါတယ်။ရန်ကုန်မှာမိန်လာအညစ်အကြေးကိုနောက်ပေးလမ်းကြရဲပဲပြစ်နေကြတာပါ။ပိုက်လိုက်နယ်တည်ချာချာစူးစီးရဲ့စနစ်လည်းမရှိပါဘူး။ပြီးရင်အနက်အသက်တွေယောဂဗျာပြဿနာတွေဖြစ်လာပါလိမ့်မယ်
။ဟုတ်ကဲ့ပါ။မြို့ကြီးတွေဖြစ်တဲ့ရန်ကုန်နဲ့ဘန်ကောက်နှိုင်းရှင်တဲ့အခါမှာလမ်းပန်းဆက်သွယ်ရေးအဓိကဖြစ်ပါတယ်။ဆိုပြီးတော့ဒီသောရရှင်ရဲသူရအောင်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်။ရှင်နေမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတာမှာတော့အဲ့ဒီကစာတချို့ကိုပြောပြပေးသွားခြင်းပါတယ်။ဒီအခုလောလောဆယ်မြန်မာနိုင်ငံအနောက်ပိုင်းရခိုင်ဒေသမြောက်ပိုင်းမှာဖြစ်ပေါ်နေတဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ကြားမှာတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့သောရရှင်နေသူတို့ရဲ့အမြင်တွေကိုရေးလာကြတာပါ။ကျွန်တော်ရခိုင်ပြည်နယ်မြောက်ဦးနယ်ဇေယျရီကျေးရွာကမောင်ဖြူတန်းဖြစ်ပါတယ်ဆိုတဲ့သောရရှင်သူကတော့မြန်မာအစိုးရပြောခွင့်ရှိသူတူပြောသွားတဲ့အကြောင်းအရာကိုတုံ့ပြန်လာတာဖြစ်ပါတယ်ရှင်
။ခုနှစ်ရက်နေ့ကသမရအိမ်တော်သတင်းစာရှင်းလင်းပွဲမှာဦးစော်ထေပြောသွားတဲ့ရခိုင်ပြည်သူတွေရခိုင်တပ်မတော်ကိုထောက်ခံတာရဲတန်းကရဲပါဆက်ပြီးထောက်ခံနေရခိုင်ပြည်သူတွေစိုးကြိုးကိုခံစားရမယ်ဆိုတဲ့ချင်းချောက်တဲ့စကားကရခိုင်ပြည်သူတရက်လုံးကိုချင်းချောက်သွားတာဗျ။ကျွန်တော်တို့ကိုအကြမ်းဖက်ချင်းချောက်တာပဲလို့ယူဆပါတယ်။လင်းမြန်တွေထုတ်သုံးမယ်ဆိုတော့ရခိုင်ပြည်ကိုစူပူအောင်ပိုလုပ်တဲ့လုပ်ရပါအစိုးရရဲ့ပြန်ကြားရေးရဲ့စစ်တပ်ရဲ့ကိုပြောလိုက်ပါခင်ဗျားတို့ယူများယူသွားကြပြီလားလို့
လောလောဆယ်ထိုင်းနိုင်ငံမှာရွှေပြောင်းအလို့သမားဖြစ်နေရောက်ရှိနေတဲ့ရခိုင်ပြည်နယ်ကမောင်ဖြူတန်းဒီသူ့ရဲ့အမြင်ကိုပြန်ပြီးရေးသားတုံ့ပြန်လာတာဖြစ်ပါတယ် ဒီလိုမျိုးဒီသောရရှင်ရဲ့ကိုပိုင်းထင်မြင်ယူဆချက်နိုင်ငံရေးအမြင်တွေကိုထုတ်ပေါ်ပြောကြားလာတဲ့အထက်မှာတော့ကျွန်တော်တို့ VOA ကနေပြီးတင်ဆက်ပေးတဲ့အစီအစဉ်တွေကိုနားဆင်ပြီးတော့သူတို့ရဲ့အမြင်တွေကိုတုံ့ပြန်ရေးသားလာတဲ့သောရရှင်တွေလည်းပါပါတယ်။တကုံမျိုးတကဦးလာထွန်းရဲ့စာကိုအရင်ဖော်ပြပေးကြပါမယ်။သူကတစ်ဖက်သက်အဖြစ်ရက်စဲရေးဘယ်လဲဘာလဲဆိုတဲ့ကောင်းစဉ်နဲ့ကျွန်တော်တို့ VOA ကနေပြီးတော့တင်ဆက်ပေးတဲ့အစီအစဉ်ကိုနားဆင်ပြီးတော့ပြန်ပြီးရေးလာတာဖြစ်ပါတယ်ရှင်
။မကြာခင်ကြော်ညာထုတ်ပြန်မယ်လို့မီဒီယာတွေကိုပြောတဲ့စကားနဲ့အညီမီဒီယာသမားတွေရဲ့စကားကလည်းသတ္တမန်တွေလောက်နီးနီးပါပဲလားလို့ပြောရမလားအစီအစဉ်ကတော်တော်ကောင်းပါတယ်ဒါပေမဲ့မျက်စိတော့နည်းနည်းဆက်တယ်ကြည့်လေကျွန်တော်ထင်တာကတော့ဗမာအုပ်ချုပ်သူလူတန်းစားသူသဖြင့်စစ်တပ်ကအဲ့ဒီလို ethnic groups တိုင်းရင်းသားအဖွဲ့အစည်းလူမျိုးတွေဖောင်းပွားလာအောင်တပင်သက်သက်လုပ်တယ်လို့ကျွန်တော်ယူဆတယ်နောက်အဓိကအရေးကြီးတာက main actor ဖြစ်တဲ့ဗမာအုပ်စိုးသူလူတန်းစားကတမိုင်းကိုမမှန်ကန်ကန်မြင်တတ်မယ်လက်ခံမယ်ဆိုရင်နောက်ပြီးအမျိုးအမြင်ရှိမယ်ဆိုရင်တော့ကျန်တဲ့ဟာတွေလွယ်သွားပါလိမ့်မယ်တခုကမှန်တယ်ဆိုရင်နောက်တစ်ခုကမှန်ရမှာလေ1962ခုနှစ်ကစပြီးလူမျိုးစုတွေနဲ့ဖက်ဒရယ်ညီလာခံကိုဖျက်ခဲ့တာကစစ်တပ်လေစစ်တပ်ကအာဏာသိမ်းပြီးဖျက်ဆီးခဲ့တာစစ်တပ်ကအာဏာသိမ်းပြီးဆီယနာချင်းစနစ်ကိုတီဆောက်ခဲ့တာအခုဆိုရင်ခိုင်ခိုင်မာမာနဲ့ဆီယနာချင်းစနစ်ဆိုတာလုံးဝကိုမသိနိုင်လောက်အောင်ဖြစ်နေတော့လူတွေကထဲထဲဝင်ဝင်မစဉ်းစားရင်တော့ဘလို့မှမရိပ်စားမိနိုင်ကြဘူးဆိုတာထင်ထင်ရှားရှားတွေးလိုက်ရပါတယ
်ဟုတ်ကဲ့မြန်မာနိုင်ငံမှာစစ်အာဏာရှင်ကခိုင်မြဲခဲ့တာကြာလွန်လာပြီဖြစ်တဲ့အတွက်ကြောင့်မလို့အခုလောလောဆယ်စစ်အာဏာရှင်စနစ်အောက်ရောက်နေပါလားဆိုတာတော့မှမသိနိုင်လောက်အောင်လူတွေအနေနဲ့အသားတကျဖြစ်နေခဲ့ရပါပြီလို့ဒီသောရရှင်ဦးလာထွန်းတကုံမျိုးတစ်သူရဲ့အမြင်ကိုပြန်ပြီးတော့ရေးလာတာပါကျမတို့ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ဒီဇင်ဘာလတုန်းကထုတ်လွှင့်ပေးခဲ့တဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တစ်ခုနဲ့ပတ်သက်ပြီးတော့သောရရှင်တယောက်ရေးလာတာကိုလည်းဖော်ပြပေးချင်ပါတယ်နော်နော်ဂျာဂေါ်လူဆိုတဲ့သောရရှင်ရခိုင်ပြည်နယ်ကသောရရှင်ရခိုင်လူမျိုးရခိုင်နယ်ဝါသောရရှင်ဖြစ်ပါတယ်။ဒါရိုက်လေလိုင်းအစီအစဉ်မှာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးတော့ဆွေးနွေးသွားခဲ့တာကိုအမတ်တမထောက်ခံပါတယ်လို့ရေးလာပါတယ်
။အိညာဒါရိုက်လေလိုင်းအစီအစဉ်မြန်မာနိုင်ငံကရိုဟင်ဂျာအရေးမှာ VOA ကိုဝေဖန်တိုက်ခိုက်တဲ့သူတွေများလာမယ်ဆိုတာကြိုတင်သိနေတယ်။ဒါပေမဲ့သတင်းကိုသတင်းတိုင်းအမြဲတင်ဆက်ပေးနေလို့ကျွန်တော်ကတော့ VOA ကိုအမြဲအားပေးထောက်ခံနေပါတယ်။မြန်မာနိုင်ငံမှာရခိုင်အရေးမှမဟုတ်ပါဘူးကျွန်တော်တို့လို ethnic minority group တွေအထူးသဖြင့်ကချင်နဲ့ရှမ်းမြောက်ကအရေးတွေကိုမိမောင်းထိုးပြပေးနေလို့ကျေးဇူးတင်ရပါတယ် VOA ရဲ့မိမိတင်ဆက်ရတဲ့သတင်းလုံငန်းအတွက်ကိုယ့်အလုပ်ကိုတာဝန်ကြီးတဲ့အတန်းလွှင့်ဌာနအဖြစ်ကျွန်တော်တို့အမြဲတမ်းအားပေးရည်တည်နေပါတယ်ဆိုတာကိုအားပေးစကားလေးပြောပြရစီကျေးဇူးတင်ပါတယ်ဗျာကျွန်တော်တို့ကချင်ပြည်နယ်မှာစစ်ပွဲတွေဖြစ်နေတဲ့လူခွေချိုးဖောက်ခံရမှုတွေနဲ့ဆစ်ဆောင်ဒုက္ခတဲ့အရေးတွေအင်မတန်မှဆိုးဝါးစွာဖြစ်နေတဲ့ဆိုတာကမ္ဘာမှာပြောတဲ့မြန်မာနိုင်ငံပြည်မကသူတွေအများစုမသိရှိသေးတာကျွန်တော်တို့ဝမ်းနည်းစရာဖြစ်ရပါတယ်။ VOA ကိုရိုင်းစိုင်းစွာတုံ့ပြန်တိုက်ခိုက်သူတွေအမြင်မှန်အမြန်ဆုံးရပါစေလို့လည်းဆုတောင်းပေးပါရစေဗျာ
။မြန်မာနိုင်ငံမှာလူနည်းစုတွေအနှိမ်ခံနေရတဲ့ကာလကြီးမှာအခုလိုမျိုးဒီမီဒီယာတွေအနေနဲ့လည်းဝိုင်းပြီးတော့ပြောခံဝေဖန်ခံနေရတယ်ဆိုတဲ့ကိစ္စအပေါ်မှာသူကရေးလာတာပါ။သရရှင်နော်ဂျာဂေါ်လူဖြစ်ပါတယ်။သရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။တေးတောင်းလာတဲ့သရရှင်တွေကိုလည်းအလှည့်ပေးချင်ပါတယ်ရှင်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုဆက်ပြီးတော့သရရှင်နဲ့တောင်းလာတဲ့မြတ်တာတေးလက်ဆောင်တချင်းတပုတ်နဲ့ဖြောပြပေးကြပါလေ။သရရှင်ချစ်ကိုဆိုတဲ့သရရှင်မှာမင်္ဂလာပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေ။မြတ်တာတေးလက်ဆောင်တောင်းကြပါလေ။ရွာကတငယ်ချင်းစမ်းဦးအတွက်ပါတဲ့ဦးလေးဖြူရဲ့ယုံကြည်ရာဆိုတဲ့တချင်းလေးတောင်းဆိုကြပါလေ။ဆိုပြီးတော့တငယ်ချင်းဖြစ်တဲ့ချစ်ကိုမြတ်တာတေးလက်ဆောင်ပါလာပါလေရှင်။ဒီတော့ဒီသရရှင်တောင်းဆိုထားတဲ့ယုံကြည်ရာဆိုတဲ့လေးဖြူတီဆိုထားတဲ့တချင်းလေးဒီတစ်ပတ်ထုတ်လွှင့်ဖြောပြပေးကြပါရနော်။ ဒီတိတောင်းတဲ့တော်ရရှင်ချစ်ကိုနောက်ပြီးတော့တငယ်ချင်းကိုစန်းဦးနဲ့ VOA တိစီတော်ရရှင်နဲ့အားလုံးဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ကြပါအောင်ရှင်
။ရှောင်းနေမှုတွေများစွာနေဆက်နေတောင်းကမိတော့ကြမှာလောင်ပေလုံးတရားတွေများစွာကောင်းနေမှာပြင်းနေ
လေယူစီဆိုထားတဲ့ယုံကြည်ရာဆိုတဲ့တခြင်းကိုနားဆင်ကြကြရပါမယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ခြင်းပေးစာတွေယဉ်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေတာပါ။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာမှာလည်းဓာတ်ရိုက်နားဆင်နိုင်ပါသေးတယ်။ရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရတဲ့သူတွေအနေနဲ့တော့ VOA ကလွှင့်ထုတ်ပေးတဲ့အစီအစဉ်တွေကို Internet စာမျက်နှာ Facebook စာမျက်နှာတို့မှာပြန်ပြီးတော့နားဆင်နိုင်ပါသေးတယ်။ကျွန်တော်တို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါလိမ့်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။မအီတနာကျော်စီစဉ်တင်ဆက်ပေးထားတာပါရှင်အခုဆက်ပြီးဒီတစ်ပတ်ထူးခြားဆန်ပြသတင်းများအစီအစဉ်မှာတရုတ်နိုင်ငံဟာပင်းမြို့ကရေခဲပွဲတော်ကရေခဲနဲ့စောက်ထားတဲ့စားတောက်ဆိုင်အကြောင်းနဲ့မိဘတွေမင်္ဂလာဆောင်ပေးတဲ့ထုံးစံရှိတဲ့အိန္ဒိယမှာမိဘမဲ့ဇုံတွဲ60ကျော်စုပေါင်းမင်္ဂလာပွဲကျင်းပခဲ့တဲ့အကြောင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းညံတို့ကတင်ပြပေးထားပါတယ်ရှင
်တရုတ်နိုင်ငံမြောက်ပိုင်းဟာပင်မြို့မှာပြစ်စင်ကျင်းပနေကြဖြစ်တဲ့35ကျင်းမြောက်ရေခဲနဲ့နှင်းပွဲတော်ကိုဇန်နဝါရီလ5ရက်နေ့ကမီရှူမီဘန်းတွေပြဖောက်ဖွင့်လိုက်ပါတယ်ရေခဲရုပ်ထုပေါင်း2019ရုပ်ထုလုပ်ထားပြီးတော့ညာဘက်တွေမှာလည်းမိအောင်ဆုံးထွန်းညှိထားတာပါဒီပွဲတော်ကိုတရုတ်နိုင်ငံကကမ္ဘာလက်ကြီးသွားမြင့်တေးအဖွဲ့ကဦးဆောင်ကျင်းပတာဖြစ်ပြီးလူအမြောက်အများဒီတပြိုင်နဲ့မင်္ဂလာဆောင်တဲ့ပွဲတွေရေခဲခံထဲမှာရေကူးပြိုင်ပွဲတွေနဲ့စုံဟွာမြစ်ပေါ်မှာရေခဲပြင်လှဲစီးတဲ့ပွဲတွေလည်းကျင်းပခဲ့ကြပါတယ်အဲ့ဒီမျိုးမှာကမ္ဘာလက်ကြီးသွားတွေအပန်းပြေစားတောက်နိုင်ဖို့အတွက်စားတောက်ဆိုင်တစ်ဆိုင်လုံးကိုရေခဲနဲ့ထုလုပ်ထားတဲ့ဆိုင်တစ်ခုလည်းရှိပါတယ်အဲ့ဒီဆိုင်မှာတော့ hot pot စားသုံးနိုင်တယ်လို့ဆိုင်ထွင်းပူချိန်ဟာရေခဲမှန်အောက်3ဒီဂရီမှာရောက်နေတာပါဖြိုးရည်ရမကအနေနဲ့ဘီယာဆိုရင်လဲစက္ကန့်20အတွင်းမှာပဲခဲသွားနိုင်တဲ့အတွက်အဲ့တဲ့အများစုကရေခဲခွက်ကလေးတွေမှာဗော့ဒကာအရက်ထည့်တောက်ကြရတာပါဒီဆိုင်ကတော့မတ်လအထိဖွင့်ထားမှာပါရေခဲပွဲတော်ကိုဇန်နဝါရီလ5ရက်နေ့ကနေဖေဖော်ဝါရီလ5ရက်နေ့အထိကျင်းပမှာဖြစ်ပါတယ်ဒီရေခဲပွဲတော်ကို1983ခုနှစ်ကတည်းကစတင်ကျင်းပခဲ့တာဖြစ်ပြီးတော့ကမ္ဘာအနှံ့ကလူသန်းပေါင်းများစွာလာရောက်လည်ပတ်ကြပါတယ်ရှင်
အိန္ဒိယနိုင်ငံအနောက်ပိုင်းဂူဂျရက်မြို့မှာလူငယ်ဇုံတွဲပေါင်း62တွဲကိုတပြိုင်တည်းလက်ထပ်ပေးခဲ့ပါတယ်။အိန္ဒိယနိုင်ငံရဲ့မင်္ဂလာလက်ထပ်ပွဲတွေဟာကုန်ကျစရိတ်များပြီးငွေရရဲဇုံတွဲတွေအတွက်အခုလိုလက်ထပ်ပွဲကျင်းပနိုင်ဖို့ရုန်းကန်ကြရတာပါ။အ အထူးသဖြင့်မိဘမဲ့လူငယ်တွေမိဘတဦးမရှိတော့တဲ့မိသားစုတွေမှာပိုပြီးခက်ခဲတတ်ပါတယ်။အဖေအမေကငွေကြေးစိုက်ထုတ်မပေးနိုင်တဲ့အခါအခုလိုမျိုးပတ်ဝန်းကျင်အတိုင်းဝိုင်းကကူညီတဲ့အနေနဲ့ဝိုင်းဝန်းပြီးတော့မိဘမဲ့လူငယ်စုံတွဲတွေကိုမင်္ဂလာပွဲလုပ်ပြီးလက်ထပ်ပေးခဲ့တာပါ။သူတို့သမီးတွေဟာရိုးရာဝတ်စုံအနီရောင်နဲ့ရွှေရောင်ပန်းတွေကိုဝတ်ဆင်ထားပြီးတော့ရွှေငွေလက်ဝတ်တစားတွေကိုလည်းဝတ်ဆင်ထားသလိုလက်မှာလည်းရိုးရာဆေးမြင့်ကြောင်တွေကိုရေးချဲထားပါတယ်။သူတို့သားတွေကတော့အဖြူရောင်ရိုးရာဝတ်စုံကိုဝတ်ဆင်ထားပြီးပန်းကုန်းတွေလည်းဘင်းမှာဝတ်ဆင်ထားပါတယ
်။ဒီနေ့ညမှာလူငယ်တဲ့မြစ်ပေါင်း 1,500 ကျော်လောက်ကတည်ထွင်ခဲ့တဲ့တရုတ်ကြားကစားနည်းဂိုးဂိမ်းမှာဂျပန်နိုင်ငံကကျောင်းသူတဦးဟာအသက်အငယ်ဆုံး professional ကစားသူတစ်ယောက်ဖြစ်လာပါတယ်။ဆူမီရာနာကာမူရာဟာအခုချိန်မှာအသက်6နှစ်ပဲရှိပါသေးတယ်။လာမယ့်ဧပြီလ1ရက်နေ့မှာဂျပန်နိုင်ငံရဲ့ဂိုးအဖွဲ့ချုပ်ရဲ့အထူးအစီအစဉ်မှာ professional အဖြစ်နဲ့စတင်တက်ရောက်မှာဖြစ်ပါတယ်။အဲ့ဒီခါကျရင်ဒီ2010ခုနှစ်တုန်းကဂျပန်ဂိုးကစားသူရီနာဖူဂျီဆာဝါတင်ထားခဲ့တဲ့အသက်17နှစ်နဲ့ professional ဂိုးကစားသူဖြစ်လာခဲ့တဲ့စံချိန်ကိုချိုးနိုင်မှာဖြစ်ပါတယ်။တရုတ်ကြားဂိုးကစားနည်းဟာနှစ်ယောက်ကစားရတာဖြစ်ပြီးတော့ပြန်ဘက်ဖြစ်သူထက်နယ်မြေပိုးပြီးသိမ်းယူနိုင်အောင်ကြိုးစားရတဲ့ကစားနည်းဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းလုံးကစားကြတာဖြစ်ပြီးနိုင်ငံတကာဂိုးအဖွဲ့ချုပ်ရဲ့ထုတ်ပြန်ချက်အရအဖွဲ့ဝင်85နိုင်ငံမှာလူပေါင်း46တန်းလောက်ကစားတက်ပြီးလူသန်း20လောက်ပုံမှန်ကစားနေကြတာပ
ါ။ထူးခြားစံပြသတင်းများအစီအစဉ်ကိုနှားဆင်ခဲ့ကြရတာပါရှင်။
ရရှိမြတ်မြမနိုင်ငံဆိုင်ရာတရုတ်တမန်ကြီးဟာပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကကချင်ပြည်နယ်ကိုတွားရောက်ခဲ့ရမှာကချင်နိုင်ငံရဲ့လူမှုရေးအဖွဲ့အစည်းတွေနဲ့တွေ့ပြီးတော့ခုနှစ်နှစ်ကြာဆိုင်ရထားတဲ့မြစ်ဆုံစီမံကိန်းပြန်ဆဖို့တကြော့ပြန်တိုက်တွန်းပြောဆိုတာမျိုးတွေရှိလာပါတယ်။ NDI အစိုးရအနေနဲ့ကမြစ်ဆုံစီမံကိန်းကိုတေချာလေ့လာပြီးတော့အသေးစိတ်ထုတ်ပြန်မယ်လို့ဆိုပေမဲ့အခုချိန်အထိအစိုးရရဲ့ပြတ်သားတဲ့သဘောထားကတော့ထွက်မလာသေးပါဘူး။ဒါကြောင့်မလို့လာမယ့်အင်္ဂါနေ့ဒိုင်းလီလိုက်အစီအစဉ်မှာတော့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့ပြန်ဆတဲ့မသိကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်ရလို့သူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင် VOA ကနေပြီးတော့ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ရင်လည်းကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းကိုစာနယ်ဖြစ်စီအသံဖိုင်နယ်ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923823555လေးဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမဲ့သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။လာမယ့်အင်္ဂါညထားရဲ့လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံတိုက်တွန်းရင်းနဲ့ဒီကနေ့ညပိုင်းစီစဉ်တွေအစုံမသက်ခင်မှာသတင်းချင်းချုပ်ကိုကိုသားညုံကပဲပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်တော်စုမှာဆွေရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာထားတဲ့ဖြစ်ဟာခုတနင်္ဂနွေနေ့မှာ23ရက်ထဲကိုဝင်လာပြီဖြစ်တယ်လို့ပဲဒါဆိုရင်တော့အမေရိကန်သမိုင်းမှာရက်အကြဆုံးဆွေရလုပ်ငန်းတွေရန်နာထားတဲ့ဖြစ်ရပါ။သမ္မတထရမ့်ကတော့ဒီမိုကရက်တီနဲ့သူ့ရဲ့လွှတ်တော်ခေါင်းဆောင်အနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ Twitter အကောင့်ကနေပြီးတော့သူ့အနေနဲ့ AB တော်ကနေစောင့်နေပါတယ်ဆိုပြီးတော့စင်နေကလည်းမှတ်ချက်တွေရေးသားပြောဆိုခဲ့ပါတယ်။အရှေ့လေပိုင်းခီးစဉ်ထွက်နေတဲ့အမေရိကန်နိုင်ငံဝန်ကြီးပေါင်ပီယိုဟာအခုကာတာနိုင်ငံကိုဆက်ရောက်ပြီးတော့ကာတာနိုင်ငံကအကြီးအကဲတွေနဲ့တွေ့ဆုံနေပါတယ်။ဆော်ဒီသတင်းတောက်ဖြစ်တဲ့ဂျမေးကရှိုဂီတက်ခံရတဲ့ကိစ္စမှာတာဝန်ရှိသူတွေကိုအရေးယူဖို့အတွက်ဆော်ဒီအရှေ့မင်းသားကိုသူ့အနေနဲ့တောင်းဆိုမှာဖြစ်တယ်ဆိုပြီးတော့နိုင်ငံဝန်ကြီးပေါင်ပီယိုကပြောဆိုသွားတာပါ။ကာတာနိုင်ငံဝန်ကြီးနဲ့တွေ့ဆုံအပြီးမှခုလိုပြောဆိုသွားတာဖြစ်ပါတယ်။မနေ့ကတော့တူရကီနဲ့အာရဗ်စော်ဘားများပြည်အောင်စုမှာဒီနိုင်ငံဝန်ကြီးကရှိခဲ့ပါတယ်။ဆီးရီးယားကနေပြီးတော့အမေရိကန်တပ်တွေရုတ်သိမ်းပြီးလို့ရှိရင်ဆီးရီးယားမှာရှိတဲ့ကတ်လက်နက်ကိုင်တွေကိုဘလို့အကာအကွယ်ပေးမလဲဆိုတာအမေရိကန်နဲ့တူရကီကြားသဘောတူညီချက်ရနိုင်မယ်သူ့အနေနဲ့ယုံကြည်ထားတဲ့အကြောင်းတူရကီနိုင်ငံမှာရှိစင်မှာကာကွယ်နိုင်ငံကြီးဝန်ကြီးပေါမ်ပီယိုကပြောဆိုသွားပါတယ်။လေဗနွန်နိုင်ငံတွေကနေပြီးတော့နေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေလုပ်ဖို့ရည်ရွယ်တဲ့ဟစ်ဘိုလာစစ်သွေးကြွတွေရဲ့6ခုမြောက်နဲ့အကြီးဆုံးမြောက်လှိုင်ကူတစ်ခုကိုအစ္စရေးကတွေ့ရှိပြီးတော့ဖျက်ဆီးပစ်ခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာပါတယ်။အဲ့ဒီမြောက်လှိုင်ကူကိုလေဗနွန်အိမ်လုံးတစ်လုံးရဲ့အောက်မှာတွေ့ပြီးတော့အဲ့ဒီကူဟာအစ္စရေးပိုင်နဲ့အထက်အထိကိုဖောက်လုပ်ထားတာဖြစ်တယ်လို့အစ္စရေးစစ်တပ်ရဲ့ပြောခွင့်ရသူဂျိုနာသန်ကော်ရီကတ်စ်ကတင်းဦးနေနေကပြောဆိုသွားပါတယ်။လေဗနွန်နိုင်ငံမှာအခုလိုဟစ်ဘိုလာတို့ရဲ့မြောက်လှိုင်ကူတွေကိုစုံစမ်းထောက်လာပြီးတော့ဖျက်ဆီးပစ်တာတွေကိုအစ္စရေးတွေနဲ့ဒီဇင်ဘာလကတည်းကစပြီးတော့ပြင်းထန်တဲ့စစ်ဆင်ပြုလုပ်ခဲ့တာပါ။တချိန်တည်းမှာပဲအစ္စရေးအနေနဲ့ဆီးရီးယားနိုင်ငံတွင်မကြာခင်တုန်းကလေကြောင်းတိုက်ခိုက်မှုတစ်ခုပြုလုပ်ခဲ့တဲ့နေရာမှာဒါဟာအီရန်နိုင်ငံကလက်နက်တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်ဆိုပြီးတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပြောဆိုသွားပါတယ်။ပြီးခဲ့36နှစ်အတွင်းကခုလိုမျိုးတိုက်ခိုက်မှုတွေလုပ်ခဲ့တာလို့ဒီအစ္စရေးဝန်ကြီးချုပ်ကပြောဆိုသွားဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုသားညုံကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ
လိုင်းဒိုမီတာ1925-32နဲ့လိုင်းလံမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါရဲ့ရှင်။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.